Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဒီဇင်ဘာလ13ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line to meter 1925နဲ့32တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကကျွန်မစုမမရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အတမင်ကပုဂ္ဂိုလ်တော်ဆန်းစုကြည်ကိုဒီကနေ့စစ်ဆေးဖို့ရှိပေမဲ့တက်တဲ့ထွက်မဲ့သူမလာတာကြောင့်ယုံကျင်းထပ်ပေးလိုက်ပါတယ်မြန်မာစစ်ကောင်စီဟာနိုင်ငံတကာအကူအညီတွေမပေးနိုင်အောင်ပိတ်ဆို့နေကြောင်းလူခွင့်ရေးအဖွဲ့ကပြောပါတယ်မြန်မာရေးအပါအဝင်ဒေတာရင်းကိစ္စရတူဆွေးနွေးဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့အာရှသုံးနိုင်ငံခီးဒီကနေ့စပါတယ်ဒီသတင်းတွေအပါအဝင်တခြားထိတန်းရောက်သတင်းတွေကိုဥတမောင်သားနဲ့အတူတင်ပြပေးတော့ပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူမြန်မာနိုင်ငံမှာအစံတိတ်တပိတ်ဆင်နွှဲလို့အချင်းသား89ယောက်တိုက်ပိတ်ခံရပြီးတော့အဲ့ဒီတဲကတချို့ကိုထောင်အာဏာပိုင်တွေကရိုက်နှက်လို့ဒဏ်ရာတွေပြင်းပြင်းထန်ထန်ရထားတဲ့အခြေအနေဖြစ်နေပါတယ
်89ယောက်ထဲမှာအာရေရာမော်မန်နီကြီးပါပါတယ်အဲ့ဒီတချင်းဆင်ပြီးတဲ့အချိန်မှာထောင်ပိုင်းတွေဒူတိုင်းတွေလောက်ကြာပြီးရှိတယ်အဲ့ဒီချိန်မှာခေါင်းဆောင်ပြီးလည်းပေါ်ခိုင်းတယ်မပေါ်တဲ့အကြောင်းမလို့ဒီ89ယောက်လုံးကိုစစ်တပ်ဆိုင်ကသူပေါ်သွားတယ်
အမြင်ပေါ်လို့တဲ့ရှင်တူပြပြခဲ့တာပါရှင်နောက်ပိုင်းမှာဒီသတင်းအပြည့်စုံနားဆင်ရပါမယ်အတန်တိတ်တပိတ်ဖြစ်ပြီးတဲ့နောက်မှာမန္တလေးဘက်မှာတော့လုံခြုံရေးကပိုပြီးတင်းကျပ်လာနေပါတယ်ရှမ်းပြည်မုံကိုမြို့တစ်ဝိုက်မှာတော့လေကြောင်းကပါတိုက်ပွဲတွေပြင်းထန်နေပါတယ်ရင်းမာပင်အနီးမှာတော့စစ်စီရေးကြောင့်ဒေသခံ19,000ဝန်းကျင်ထွက်ပြေးတိမ်းရှောင်နေရပါတယ်ဒီလိုမျိုးသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ဦးတမောင်တန်းတို့တင်ပြပေးကြပါလိမ့်မယ်ရှင်
နိုင်ငံတော်တမင်ကတော်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အမှုတွေကတဘာဝဘေးအမှုစစ်ဆေးဖို့ဒီကနေ့နေပြီးတော့တထူးတရားရုံးမှာခေါ်ယူခဲ့ပေမဲ့တက်တဲ့ထွက်ဆိုမဲ့သူမလာနိုင်တာကြောင့်ယုံကျိန်ထပ်ပေးလိုက်ပါတယ်။ကိုဗစ်ကာလကပ်ဘေးစည်းကမ်းကိုချိုးပေါက်တယ်ဆိုတဲ့ဆွဲချက်တင်ထားတဲ့အမှုမှာတက်တဲ့အဖြစ်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုစစ်ဆေးဖို့ရှိရမှာယုံကျိန်ကိုလာရောက်ထွက်ဆိုခွင့်မရဘူးလို့သိရပါတယ်။လာရောက်ထွက်ဆိုဖို့ကာရကံရှင်ဒေါက်တာဇော်မြင့်မောင်ကလက်ခံထားပေမဲ့သူကိုထိန်းသိမ်းထားတဲ့ထောင်အာဏာပိုင်ကခီးတော်လာကိုမပြုတ်ခဲ့ဘူးလို့သိရပါတယ်ပြီးခဲ့တဲ့တပတ်ယုံကြည်မှာကလေးကတက်တဲ့အဖြစ်လာရောက်ဖို့အထူးတရားရုံးကဆင့်ခေါ်ထားပေမဲ့သက်ဆိုင်ရာအကျဉ်းထောင်ရဲ့ထောင်ဆရာဝန်စေစာအရထောင်အာဏာပိုင်ကခီးတော်ကိုမပြုတ်ခဲ့တာပါဒါကြောင့်နောက်တစ်ခေါက်ယုံကြည်နေမှာတော့သူ့ကိုဗီဒီယိုအွန်လိုင်းကတစ်ဆင့်မြင်းများကြားနာစစ်ဆေးဖို့တရားရုံးကအကြံပြုထားပါတယ်ဒေါန်ဆန်းစုကြည်အပေါ်အပတ်စဉ်တနင်္လာနေ့တိုင်းစစ်ဆေးနေကြဖြစ်တဲ့သဘာဝဘေးအမှုဆက်သွယ်ရေးပုံမှန်အမှုပုတ်ကုံတွင်းကုံဥပဒေမှုတွေထဲမှာဆက်သွယ်ရေးနဲ့ပုတ်ကုံတွင်းကုံအမှုကိုတော့ဒီတစ်ပတ်မှာနားထားပြီးနောက်လာမယ့်ဒီဇင်ဘာ20ရက်နေ့မှာအပြည့်အစုံအမိန့်ချဖို့ရှိပါတယ်။ဒေါန်ဆန်းစုကြည်ဟာအမှုပေါင်းစနစ်မှုနဲ့တရားစွဲဆိုခံထားရတာပါ။အဲ့ဒီအထက်ကအမှုနှမှုဖြစ်တဲ့သဘာဝဘေးအမှု905ခောက်ခွဲမှုတို့နဲ့ပြီးခဲ့တဲ့ပတ်တုန်းကထောင်ဒဏ်2နှစ်စီစုစုပေါင်း6နှစ်ထောင်ဒဏ်အမိန့်ချမှတ်ခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့စစ်ကောင်စီဥက္ကဋ္ဌရဲ့လူငင်းချင်းသာခွင့်အမိန့်အရ6နှစ်အစား2နှစ်သတ်မှတ်ပြီးတော့ထောင်မပေါ်ပဲလက်ရှိထင်းသိမ်းထားတဲ့နေအိမ်မှာပဲဆက်ရှိနေစေပါတယ်ဒေါ်ဆန်းစုကြည်ကိုစစ်အာဏာပိုင်တွေဘက်ကအာဂတိဆွဲချက်နောက်တမှုနဲ့အမှုပြင်နေသလိုရွက်ကောက်ပွဲကော်မရှင်ကလည်းတရားစွဲဆိုဖို့အမှုပြင်နေတာတွေရှိတာကြောင့်နောက်ထပ်ဆွဲဆိုအမှုတွေလည်းရင်ဆိုင်ရပွဲရှိနေပါတယ်ခင်ဗျာ
မြန်မာနိုင်ငံအတွင်းပဋိပက္ခတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေရသူတွေအတွက်အရေးတကြီးလိုအပ်နေတဲ့အကူအညီတွေမပေးနိုင်အောင်အာဏာသိမ်းစစ်ကောင်စီကပိတ်ဆို့နေတယ်လို့လူခွင့်ရေးလေးလာစောင့်ကြည့်အဖွဲ့ Human Rights Watch HRW ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။လူနေတဲ့သူတွေစီအကူအညီတွေရောက်နိုင်အောင်ခွင့်ပြုဖို့ကုလသမဂ္ဂအာဆီယံရဲ့အစိုးရတွေဟာစစ်ကောင်စီကိုဖိအားပေးတဲ့နယ်လို့လည်း HRW ကတိုက်တွန်းလိုက်ပါတယ်။ကန့်သက်ချက်အစ်စ်တွေကိုချမှတ်လိုက်တာကြောင့်နိုင်ငံတော်မှလူသားချင်းစာနာထောက်ထားမှုကပ်ဘေးကြီးကိုကြုံတွေ့နေရတယ်လို့ကြေညာချက်ကဆိုပါတယ်။အခုလိုစစ်ကောင်စီရဲ့ကန့်သက်ချက်တွေထဲမှာစစ်တပ်ကြောင့်ချမှတ်လိုက်ရတဲ့ဌာနဆိုင်ရာလိုအပ်ချက်ကန့်သက်ချက်တွေလည်းတူများလာနေတယ်လို့ကြေညာချက်ကပြောထားပါတယ်။ဒါအပြင်စစ်ဘေးဒုက္ခသည်တွေစီကိုကူညီတွေပေးနေတဲ့ NGO တွေသွားလာဖို့ခက်ခဲအောင်လှုပ်ဆောင်ထားတာတွေလည်းရှိတယ်လို့ပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကကြေညာချက်တွေလုပ်နေတာထက်မကလှုပ်ဆောင်သင့်တယ်လို့လည်းလူခွင့်ရေးစောင့်ကြည့်အဖွဲ့ကြီးကဆိုပါတယ်။စစ်ကောင်စီအပေါ်လက်နက်ပစ္စည်းရောင်းချနေတာတွေကိုပိတ်ပင်မှုစစ်တိုက်ပိုင်စီးပွားရေးလုပ်ငန်းကြီးတွေနဲ့စစ်ကောင်ဆောင်တွေပေါ်ပိတ်ဆို့အရေးယူဖို့လည်းတိုက်တွန်းလိုက်ပါတယ်။
ညီမနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်တော်မန်ဒရူးဟာဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဒီကနေ့ဒီဇင်ဘာ23ရက်ကနေ19ရက်နေ့ထိတွားရောက်တွေ့ဆုံမှာဖြစ်ကြောင်းကုလသမဂ္ဂကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။သူတို့ကိုလူမျိုးတုံးတပ်ဖြတ်မှုဆန်ဆန်တိုက်ခိုက်ခဲ့တာကြောင့်ရိုဟင်ဂျာတပ်တန်းလောက်ဟာအသက်ဆုံးပြီးမြန်မာနိုင်ငံကနေထွက်ပြေးခဲ့ကြရတယ်ဆိုတာကဘာကမမေ့သင့်ပါဘူး။ရိုဟင်ဂျာတွေဟာသူတို့အိမ်ကိုဘေးကင်းလုံခြုံစွာနဲ့ဂုဏ်သိက္ခာရှိရှိပြန်လိုကြတာပဲရှိပါတယ်လို့တော်မန်ဒရူးကပြောပါတယ်။လူခွင့်ရဲ့ထုကိုယ်စားလှယ်တော်မန်ဒူးဟာဘင်္ဂလားဒေ့ရှ်မြို့တော်ဒါကာကိုဥစွာရောက်ရှိမှဖြစ်ပြီးအဲ့ဒီကနေမှကောက်ဆက်စ်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေအပြင်မကြာသေးခင်ကရိုဟင်ဂျာတွေရွှေ့ပြောင်းနေထိုင်ကြတဲ့ဘာရှန်ရှားကျွန်းတို့ကိုတွားရောက်မှဖြစ်ပါတယ်။ခီးစဉ်အတွင်းဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေ၊ကုလသမဂ္ဂအရာရှိတွေ၊အရဖက်လူမှုအဖွဲ့အစည်းကတာဝန်ရှိသူတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတွေ့ဆုံသွားမှာပါ။သူခီးစဉ်အတွင်းတွေ့ရှိကြတာတွေကိုဒီဇင်ဘာလ19ရက်နေ့မှာတော်မန်ဒူးကဒါကာမြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်သွားမှာဖြစ်ပါတယ်။ဒီခီးစဉ်အတွင်းတွေ့ရှိရတဲ့အချက်တွေကိုလာမယ့်2022ခုနှစ်မတ်လမှာကုလသမဂ္ဂလူခွင့်ရေးကောင်စီကိုတွင်သွင်းမဲ့အစီရင်ခံစာမှာထည့်သွင်းဖော်ပြသွားမှာဖြစ်ကြောင်းကုလသမဂ္ဂကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရခင်ဗျာ
။အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတင်ထားတဲ့ရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုမှာပူးပေါင်းပါဝင်ကြောင်းကြေညာဖို့ပြည်ထောင်နိုင်ငံရေးဝန်ကြီးကိုဗမာကမ်ပိန်းယူကအဖွဲ့ဝင်များကတောင်းဆိုလိုက်ကြပါတယ်။နိုင်ငံရေးဝန်ကြီး List Trust ကိုအဖွဲ့ဝင်660ကဒီကနေ့စာပေးပို့လိုက်ကြတာပါ။ဒီကိနိုင်ငံရေးဝန်ကြီး Dominic Raab ကတော့အဲ့ဒီလိုပူးပေါင်းမှုညင်းဆိုခဲ့ပါတယ်။အဲ့ဒီအချက်ပြင်အပြည်ပြည်ဆိုင်ရာရာဇဝတ်မှုခုံရုံး ICC မှာစစ်ကောင်စီကိုတင်ဖို့အတွက်လုံခြုံရေးကောင်စီမှာဒီတိုင်းနိုင်ငံကကမကဋ္ဌပြုအဆိုတင်သွင်းဖို့လည်းတိုက်တွန်းထားပါသေးတယ်။အဲ့ဒီအဆိုပေါ်မှာရုရှားတရုတ်တို့ကဗီဒီယိုအာနာသုံးနိုင်ပေမဲ့စစ်တပ်ဟာသူကျူးလွန်ခဲ့တဲ့ပြည်မှုတွေအတွက်တာဝန်ခံရမယ်ဆိုတာကိုမူအားဖြင့်ဒီတိုင်းနိုင်ငံကပြတ်တရားရောက်နိုင်တယ်လို့ဘာမကမ်ပိန်း UK ဖွဲ့ကယူဆထားပါတယ်။ဒီလိုတောင်းဆိုခဲ့တာကိုလည်းပြည်ထောင်စုကညှင်းဆို့ထားပါတယ်။ဒါ့အပြင်လူခွင့်ရေးချိုးဖောက်နေတာတွေအပေါ်မှတ်သန်းတင်နိုင်ရေးအတွက်ဒေသကလူခွင့်ရေးလှုပ်ရှားမှုအဖွဲ့အစည်းတွေကိုရမဝေထောက်ပံ့မှုလည်းဘာမကမ်ပိန်း UK ဖွဲ့ကတိုက်တွန်းလိုက်ပါတယ်။လူခွင့်ရေးချိုးဖောက်မှုအထောက်အထားတွေကိုတီးခြားလွတ်လပ်စွာစုံစမ်းစစ်ဆေးနေတဲ့ကုလသမဂ္ဂအဖွဲ့ IIMM နဲ့မြန်မာဝတ်သက်အဖွဲ့တွေကိုတော့ပြည်ထောင်စုကရမဝေထောက်ပံ့နေပေမဲ့ဒေသကလူခွင့်ရေးအဖွဲ့တွေကိုတော့ထောက်ပံ့တာကနည်းပါးတော့လာပါတယ်။
အန်တန်ညာပဲမြန်မာဘာသာအစီအစဉ်လေးကိုညာပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19ကီလိုဟတ်ဇ်5953ညာပိုင်းတိုမီတာ25ကီလိုဟတ်ဇ်11803ညာပိုင်းတိုမီတာ32ကီလိုဟတ်ဇ်9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190ကီလိုဟတ်ဇ်15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်အတန်ကနေတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအမေရိကန်နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကင်ဟာဆီယနာတင်ထားတဲ့မြန်မာနိုင်ငံအရေးကိစ္စအပါအဝင်ဒေတာရင်းတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုဗစ် -19 နဲ့တခြားကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်အာရှသုံးနိုင်ငံခီးစဉ်ရဲ့ပထမဆုံးခီးတစ်ထောက်အဖြစ်နဲ့အင်ဒိုနီးရှားနိုင်ငံကိုဒီကနေ့ရောက်သွားပြီဖြစ်ပါတယ်။ဝန်ကြီးဘလင်ကင်ဟာအင်္ဂလန်မှာကျင်းပတဲ့ G7 နိုင်ငံရေးဝန်ကြီးတွေရဲ့ထိပ်သီးဆွေးနွေးပွဲကနေအာဆီယံဖွဲ့ဝင်သုံးနိုင်ငံကိုခီးဆက်တာဖြစ်ပါတယ်။ဝန်ကြီးဘလင်ကင်ဟာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနိုင်ငံရေးဝန်ကြီးရက်နိုမာဆူဒီရိုနဲ့ဒီကနေ့တွေ့ဆုံခဲ့ပေမဲ့မြန်မာနိုင်ငံအရေးကိစ္စနဲ့ပတ်သက်လို့ဆွေးနွေးပြောဆိုမှုရှိမရှိအတိအကျမသိရသေးပါဘူး။ဒီဇင်ဘာလ17ရက်ကနေ12ရက်နေ့ထိဗြိတိန်နိုင်ငံလီဗာပူးမြို့မှာကျင်းပခဲ့တဲ့ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့ထိပ်သီးဆွေးနွေးပွဲမှာတော့ဒေါက်တာဆန်းစုကြည်ကိုစစ်ကောင်စီကထောင်တန်း၄နှစ်ပြစ်ဒဏ်ချမှတ်လိုက်တာအပါအဝင်လက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေပေါ်အထူးစိုးရိမ်မိကြောင်းအင်ရှင်ဗြိတိရှားနိုင်ငံရဲ့ဝန်ကြီးအလစ်ဇဘက်ထရတ်ကအဖွဲ့ကိုစားကြေညာချက်ထုတ်ပြန်ခဲ့ပြီးအာဆီယံရဲ့အခြေခံမူပေါင်း၅ချက်ကိုထောက်ခံကြောင်းဖန်ဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးလွတ်ပြေးရေးအကြမ်းဖက်မှုတွေရပ်တန့်ရေးနဲ့လက်ရှိပြည်ပခါကိုငြင်းငြမ်းတဲ့နီးနဲ့ဖြည့်ရှင်ရေးတို့အတွက်ပါထည့်သွင်းတောင်းဆိုထားပါတယ်။ G7 နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေနဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေပြုလုပ်တဲ့စီးပွားပွဲကိုတော့မြန်မာစစ်ကောင်စီကိုဖိတ်ကြားခြင်းမရှိပါဘူး။သမရပိုင်နယ်အစိုးရကလွတ်လပ်ပွင့်လင်းတဲ့အာရှဒေသဖြစ်ပေါ်လာရေးဆိုတဲ့အာရှတိုက်ရဲ့အချက်အချာကြောင့်မှုကိုအခြေခံတဲ့မဟာဗျူဟာချဆောင်ရွက်နေတာမှာရှေ့တောင်အာရှတိုက်အတွင်းမှာရှိတဲ့အာဆီယံအဖွဲ့ဟာရေးပါတဲ့အခန့်ကဏ္ဍမှာပါဝင်နေတာဖြစ်ပါတယ်။အထူးသဖြင့်တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်တို့ရဲ့စစ်ရေးတည်ဆောက်နေမှုကိုတံပြန်ဆောင်ရွက်ဖို့ဒီဗျူဟာကိုအမေရိကန်ကချမှတ်ဆောင်ရွက်လာတာဖြစ်ပါတယ်။ဝန်ကြီးဘလင်ကင်ဟာမနေ့ပြန်အင်္ဂါနေ့မှာတော့မလေးရှားနိုင်ငံကိုခီးဆက်မှာဖြစ်ပြီးတော့ဗုဒ္ဓနေမှာထိုင်းနိုင်ငံကိုပြန်သွားရောက်မှာဖြစ်ပြီးကြာတာပတိနေမှာအမေရိကန်ကိုပြန်လာမှာဖြစ်ပါတယ်ခင်ဗျာ။
လူခွေရေချိုးဖောက်မှုတွေနဲ့ဆက်ဆက်ပြီးလူပုဂ္ဂိုလ်တွေနဲ့လူဖွဲ့စည်းတွေပေါ်ပိတ်ဆို့အရေးယူလိုက်တာအပေါ်ပြန်လည်တုံ့ပြန်မယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကဒီကနေ့ပြောလိုက်ပါတယ်။ ကျွန်တော်တို့ရဲ့အချုပ်ချာအာဏာလုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအကျိုးစီးပွားတွေကိုကာကွယ်ရမှာတရုတ်စိုးရဟာမရင်းမြန်ပိုင်ဖြတ်လှုပ်ဆောင်သွားမယ်ဆိုတာကိုအမေရိကန်ကိုကျွန်တော်တို့ကပြောလိုက်ပါတယ်အကြမ်းဖက်မှုအကြမ်းဖက်ဝါဒခွဲထွက်ရေးနဲ့ဘာသာရေးဆွေးရောက်အရေးစုတွေကိုတိုက်ခိုက်ရမှာကျွန်တော်တို့ရဲ့ပိုင်ဖြတ်ချက်ကမတွေ့ဘူးမရင်းမြန်ပါဘူးလို့တရု ဒီဥထားတာကိုပြန်လဲရုပ်သိမ်းဖို့လဲအမေရိကန်ကိုတရုတ်ကတိုင်တွန်းလိုက်ပါတယ်တရုတ်ရောက်ကိုရီးယားမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာရှိကြတဲ့ပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေပေါ်လူခွေချုပ်ဖောက်မှုတွေနဲ့ဆက်ဆက်ပြီးဒီဇင်ဘာလဆယ်နေ့ကအမေရိကန်ကအရေးယူခဲ့တာပါထားမှအရေးယူလိုက်တဲ့စီးရင်မှာမြန်မာနိုင်ငံကစစ်ကောင်စီရဲ့ပကူးမန္တလေးကချင်နဲ့ကရင်ပြ
ကိုကူးဆက်နေတာတနင်္ဂနွေနေ့ကစံတပ်တွေ့ရှိခဲ့ကြောင်းလဲယောဂလက္ခဏာဟာမပြင်းထန်ကြောင်းတမရယောဂအကျဉ်းချက်ထုတ်ပြန်ပါတယ်အသက်60ကိုနှစ်အရွယ်တမရဟာကွယ်လွန်သူတောင်အာဖရိကဒုတမရဟောင်း FWD ကလပ်ကိုဂုံပြုတဲ့ကိတ်တောင်းမြို့ကအခမ်းအနားကအပြန်တနင်္ဂနွေနေ့မှာပဲနေမကောင်းဖြစ်လာခဲ့ကြောင်းတမရယုံကျဉ်းချက်မှာဖော်ပြထားပါတယ်တောင်အာဖရိကနိုင်ငံမှာလူနည်းစုလူပြည်အစိုးရရဲ့အသား ha, keep down your matija, quenny time pee, tamaraya dawaniguro, do tamara, debe, mabuzago, shidrimpa, ati, lebion, tawan betare, lo tamarayo, jinajama, pompia, tawarekna.
Listen among the Kalayare, Megan and Kentucky Pidego, Tamara, Yibo, B and Ye Chini, Pis, and Niga, Jinja Ipi, Kentucky, be the child, be never regule, Luada Manamia, Gunibo, Federal Suyaga, Nila Shire, Melo. Tambra biting us and nigga critical with you like body. Mulaga, Yajon I Nero, come and give me. They song do a nezo, nazero, shin and yaw, Gina Ocho Yemuga, Jone, come and get body. The Chabina Legu Pijare, Illinois, Tennessee, Arkansas, Missouri, Binary Male, and nezo, they song do, Saleo, Shilibero, come and tabare. Listen among them, Kana Zongaro, Kentucky Pinaga, Mayfield Miva, Louis, the Downshi, the Daniel Long, Nini, Jessie Doggy about it. Yadu, Bianca, Guaji, Pune, Lade, Bonavi, Jack Napsibobi, the Bawa Bia near the Junya, they made a take by Binya Shin Rigado, three Bisha Jabare.
Take down the Renego, goes away like near Utamount and Upia Pigera, Chevarishi, Akusa Biro, now Sonya Dream, Pebo Jadigo, Tinsa Bijamare. Tizimala say any runga, the nine alone at the date the bema. A chino, a twingani, pawin, sinre, kere, a duet, type a ye, you can't hire a chinaga, shisaneko, shibare, eddie tega de choharo. Tong anabine, yaina muzang, tayari, pinin, tanta, yatarelu, through a shinidiga, viewing up your body, yangunga lare three, go down you, jopiapi bashin.
In Tonga, didan soma, timing tare, chinda, shisak, go yaha, tizimala say any, nini, donaima. อาณาชินจาซ้อมมาซีซื่อแต่ชินตบกูตันเปียงปิสุเกราจองอคุโลเยยูคันอาราโลตี้ยาวะเดะกูต้งเปียนในอนิเนี่ยทองอาณาวินิบักกะทรูอาลงกูดีนี้ที่ไต้เป้ทาพี่รอตะชุกกะรอเย็นเนี่ยคันทาเรตั่วตันยาเปียนทันยาเรจองทองนี้ตี้ยายุนี่กูต้อยอกขึ้นยาเรชินิติชูกะเปียวะเดะลุนญูยิเนี่ยอหมูจองอฉินิรีจองนำเมมะพอลูเรอุบิจูซองชินิติอูกะรอเย็นเนี่ยคันอาเรชินิกูวิวิกูคุโลเปียวะเดะ
ဒီချက်ဆက်ကိုရောက်တဲ့မှာအရင်ကမော်မန်တီကြီးပါပါတယ်အဲ့ဒီတစ်ဆင်းဆိုပြီးတဲ့အချိန်မှာစောင်းပိုင်းကြီးဒူရိုင်းကြီးနဲ့ကြာရှိရဲအဲ့ဒီအချိန်ကျတော့ဒီရှစ်ဖက်ကိုရောင်းလုံးကြီးဒီတန်တိုက်ဟိုဒူခေါ်သွားရဲအဲ့ဒါနှလုံးနဲ့ရောမင်းလားပေါင်းမင်းလားပေါ့ဒီကြောပြီးလိုက်တာပေါ့နော်ဖဲရရိုက်တာရဒီရှစ်ဆက်ကိုရောက်တဲ့မှာအကုန်လုံးရိုက်ခံရတာဖြစ်ပြီးတော့တချို့ကတော့
ပြောပါတယ
်တိုက်တဲ့လက်မှတ်မှာပါလိပါလဲဆိုတော့သူတို့တိုင်းကြထုတ်ပါတယ်ကော်ကြောင်းရင်ဟိုရေဆုပ်တဲ့ဒီမှာလေးတက်ထားလာပါလဲဒီရန်ဆက်တယ်အဲ့ဒီကျိုးရဲ့တုံးလို့နဲ့သူတို့ကြောက်ချင်းမှာတစ်ခုစီတိုင်းမှာလို့အားမျိုးနဲ့အရေးခံရတယ်တိုက်ခံတော့ဆရာကြီးကအဲ့ဒီလမ်းတစ်ချောင်းမှာအဲ့ဒီမင်းကြီးရဲ့ဟိုကြောက်ချောက်ကိုကြောက်ချောက်ဖြစ်တဲ့ကောင်မင်းထဲမှာတိတိကျကျသွားတယ်ရှိတယ်ကျိုးသေးသွားတယ်မှုန်ရောက်ရှိတယ်မားဆွဲသွားတယ်ဒီရောက်ရှိတယ်ပေါ့အဲဒီခါတော့မလုပ်ဘူးနဲ့ပြည်တမောက်ကဒီတရားကိုကြည့်လိုက်တဲ့စိန်မှာ တော်တော်ကြီးတွေ့ရတယ်ကျွန်တော်ကလည်းသူ့လူနေကြတာတော့အားသာဖြင့်ဒီပတ်လေးမှာတော်တော်ဆောင်ကြည့်ရတယ်
ဒံပြစ်ထန်တဲ့သူတချို့ကိုပြင်ပဆေးရုံမှာလူညုံရေးအပြည့်နဲ့စောင့်ကြပြီးတော့ဆေးကုသပေးတယ်လို့လည်းအချင်းအောင်သူနာပြုတွေနဲ့နှီးဆက်တဲ့မိသားစုက view ကိုပြောပါတယ်။ဒါပေမဲ့ view တွေကဒီကိစ္စကိုတိကျတိပြုလို့တော့မရသေးပါဘူး။အချင်းသားတူရဲ့ဖခင်ကတော့သူတိထားတာကိုအခုလိုပြောပါတယ်
။ပြစ်ထန်မင်းရဲ့ပြောတဲ့စကားအရတော့ဟိုဘယ်လိုပုံမှန်အဲ့ဒါကစင်းကြီးတွေအနက်စမတွေအားတဲ့ဒီဆေးရုံကိုဆေးရုံတိုင်းမှာလိုက်ပြီးတော့သူစောင့်ကြည့်နေရတယ်ဆိုတော့ဆေးရုံကျန်တဲ့လူဆေးရုံဆေးရုံရောက်တယ်လို့ပြောတယ်။အဲ့ဒါကလည်း
ဂျူလိုင်လ23ရက်နေ့ကလည်းအလားတူဆန္ဒပြမှုမျိုးအင်းစင်ထောင်ထဲမှာဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းသူတို့ကရိုက်နှက်တာတွေမလုပ်ခဲ့ဘူးလို့အချင်းဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးချမ်းကြီးကျော်ကပြောခဲ့ပါတယ်။အဲ့ဒီတော့ကလည်းအပြူဆိုင်ရာချက်ချင်းဒီဖွဲ့ ICRC ကအင်းစင်ထောင်နဲ့ဆန္ဒပြပွဲကိုသူတို့အနီးကပ်စောင့်ကြည့်နေတယ်လို့နောက်တနေ့မှကြေညာချက်ထုတ်ခဲ့ပြီးပါတယ်ခင်ဗျာ။
အင်းစိန်ထောင်ထဲမှာအတန်တိတ်တပိတ်ပါဝင်ဆင်နွဲခံရတဲ့ဒီအကျဉ်းသားတချို့ပြင်းပြင်းထန်ထန်ရိုက်နှက်ခံရတဲ့အခြေအနေကိုသားညူပြောပြပေးခဲ့တာဖြစ်ပါလိမ့်ရှင်။အတန်တိတ်တပိတ်နောက်ပိုင်းမန္တလေးဘက်ကလုံခြုံရေးအခြေအနေကိုဆက်ပြီးတော့တင်ပြပေးကြပါမယ်။ဒီဇင်ဘာလ12ရက်နေ့ကမန္တလေးမြို့မှာသူနာပြူးဆီယာမားနဲ့ခင်မွန်းဖြစ်သူတို့ပြစ်ဒဏ်ခံရတာအပါအဝင်ရက်ွက်အုပ်ချုပ်ရေးမှုတဦးနဲ့ကပ္ပိယာတဦးတို့ပြစ်ခတ်ခံရမှုတွေဟာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရဲ့လက်ချက်ဖြစ်တယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်။မန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကတော့ဒီကိစ္စကသူတို့လက်ချက်လုံးဝမဟုတ်ဘူးလို့ညင်းဆိုပါရယ်မန္တလေးမြို့မှာတော့ဒီဇင်ဘာလ10ရက်အတန်တိတ်တပိတ်ပြုလုပ်ခဲ့ကြပြီးတဲ့နောက်ပိုင်းရက်တွေကနေစလို့လုံခြုံရေးပို့ပြီးတော့မှတင်းကျပ်စစ်ဆေးမှုတွေရှိလာပြီးပြစ်ခတ်မှုတွေကလည်းပုံများလာတယ်လို့ဒေသခံတွေကပြောပါရယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းနန်းလောင်ပြောပြပေးပါရှင
်ဒီဇင်ဘာ12ရက်တနင်္ဂနွေနေ့ကမန္တလေးမြို့62လမ်းပေါ်မှာရှိတဲ့ဂရင်300ဆန့်တင်းကျပ်ရေးဆေးရုံအနီးမှာသူနာပြုတ်နဲ့သူ့ရဲ့ခင်မွန်းဖြစ်သူတို့ပြစ်ဒဏ်ခံရမှုအောင်ပလဲရက်ွက်အတွင်းကပ္ပယတအူပြစ်ဒဏ်ခံရမှုပြည်ကြီးတကုံမျိုးနဲ့စားရက်ွက်ကအုပ်ချုပ်ရေးမှုတအူပြစ်ခံရမှုတွေဟာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေရဲ့လက်ချက်ဖြစ်တယ်လို့စစ်ကောင်စီဘက်ကစာတုံ့ပြန်ချက်အနေနဲ့ရောဗီဒီယိုသက်တင်နဲ့ပါထုတ်ပြန်ပါတယ်အဲ့ဒီဒီဇင်ဘာ12ရက်နေ့ညမှာပဲပြစ်ခတ်မှုတွေလုပ်ခဲ့ကြတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကတအူကိုညနေ6နာရီခွဲဝန်းကျင်မှာဖမ်းဆီးရခဲ့မိပြီးတော့သူ့ရဲ့ထွက်ဆိုချက်တွေအရပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကိုလိုက်လံဖမ်းဆီးရမှာပြန်လည်ခုခံတာကြောင့်ရှစ်ဦးအသေးပြစ်ခတ်ဖမ်းဆီးရမိခဲ့တယ်လို့စစ်ကောင်စီကတရင်ထုတ်ပြန်ထားပါတယ်62လမ်းပေါ်မှာရှိတဲ့ဂရင်300ဆန့်တင်ကြားရေးဆေးရုံအနီးဟာစစ်ကောင်စီတပ်တွေကတပ်ဆွဲထားတဲ့နေရာဖြစ်တဲ့အတွက်လုံခြုံရေးအလို့ငိုတင်ကြတဲ့နေရာဖြစ်တာကြောင့်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကဒီလိုပြစ်ခတ်မှုတွေကိုလုပ်နိုင်တဲ့အခြေအနေမဟုတ်ဘူးလို့ဒေသခံတချို့ကယူဆပါတယ်ဖန်စီခံရမှုတွေရှိခဲ့တဲ့မန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တပ်ဖွဲ့ကတော့ဒီလောက်ကြံမှုတွေကသူတို့လက်ချက်မဟုတ်ဘူးလို့ညင်းဆိုပါတယ
်ကျွန်တော်တို့မင်းညာဆိုကျွန်တော်ဒီတပ်ပြည်ဖွဲ့ကဟို9ရောက်ဖန်ခံရတယ်ဗျ9ရောက်ဖန်ခံမှာကျွန်တော်3ဦးကြာဆုံးထားတဲ့အနေအထားမှာကျွန်တော်တို့ဒီနေ့ရရှိတယ်ပေါ့နော်အဲ့မှာသူကဒီတပ်ပြည်ဖွဲ့ကလေမနေ့ကမှဆိုဒီကပ္ပိယရဲ့ရက်ွက်အုပ်ချုပ်ရေးမှုရဲ့ဒီသူကသူကမှမင်းများနဲ့ရောတက်တဲ့ဆိုတော့ဒီတော့ဒီထုတ်ပြန်တာကတော့လုံးဝကိုမဟုတ်ပါဘူးလုံးဝကိုလုံးဝကိုညင်းဆိုပါ
ဒီကနေ့မနက်အစောပိုင်းကလည်းမန္တလေးမြို့38လမ်းအခွန်လူစေးမှာဈေးလာဝဲတဲ့အရပ်ဘုအမျိုးသားနှစ်ဦးပြစ်ခတ်ခံခဲ့ရတယ်လို့ဒေသခံတို့ကပြောပါတယ်
။ပြစ်ကတ်တဲ့ဘောနော်လက်ရှိအာနာဘိန်းစစ်ကောင်စီရဲ့အတိုင်းဆောင်တွေကတွားလို့လာလို့ရတဲ့နေရာမျိုးတွေဘယ်ကူတဲ့နေရာမျိုးတွေဆိုတော့သူတို့အဲ့မှာလာပြီးတော့အနာခဏဝဲဝဲလူလဲကြားပြရတယ်လို့အစားရင်းကလည်းကျွန်တော်တို့မြင်နေရတာပေါ့။ဒီပေါ်မှာပြန်တော့ရင်ဒီတောင်ရသွားတယ်ဒီလိုကျွန်တော်တို့အဲ့လိုပဲမြင်နေခင်ဗျာ။
မန္တလေးမြို့မှာဒီဇင်ဘာလ10ရက်တိတ်ဆိတ်ခြင်းတပိတ်ပြုလုပ်ခဲ့ကြပြီးတဲ့နောက်တနေ့ကဆက်လို့စစ်ကောင်စီတပ်တွေကအရက်ဝတ်တွေနဲ့ရောယူနီဖောင်းတွေနဲ့ပါလုံခြုံရေးတင်းကျပ်စစ်ဆေးမှုတွေလုပ်နေကြပြီးပြစ်ခတ်မှုတွေလည်းရက်ဆက်ဆိုသလိုရှိနေတယ်လို့မန္တလေးဒေသခံတို့ကအခုလိုပြောပါတယ
်ဒီဇင်ဘာ10ရက်နေ့ဒီကနေ့အတန်တပိတ်တိတ်ပြီးကြရကျန်ကျန်မန္တလေးမှာရှေ့နောက်တောင်ရောက်ကအစစ်အစစ်ပြန်ပြောရင်အပိဆိုးတွေကတော်များတယ်။ဘလို့ဒီများလဲဆိုရင်ဒီအပိညာသွားတဲ့ဒီတွေတော့သူစားပြီးဆစ်နေရတာ။အဲ့တော့ဒေတာတော့တော့တော်တော်လေးအန်တန်များတယ်။ဟိုများမှာပေါက်ကြလိုက်ဒီများမှာဟိုစနတ်နဲ့ပြစ်လိုက်ရ။ရတဲ့အစီအစဉ်ဆိုရင်လည်းလုံခြုံမှုမရှိဘူး။ဟုတ်ဒီပရင်းနေနေတဲ့ဒီစနတ်ကလည်းဒီမျိုးဒီနိုင်ငံတကာပရင်းနေဟိုမှာဝင်ပြီးဒါမျိုးကြည့်နေရတယ်ပြည်ရင်တော့သူတို့ကအနည်းဆုံးတစ်ခါတော့မင်းရောက်ကြီးကြိုက်သေးတာ။အဲ့တော့ကျွန်တော်တို့ကအပြင်ထွက်လဲဆိုကြကျန်နေလို့ရင်းစံကြေးနေဆိုရင်တော့စံကြေးပုတ်ပြန်ပါပေါ့။ဟောအဲထဲမှာပါပါလဲပေါ့သူကကြည့်တယ်အင်းကြီးကိုချုပ်ခိုင်းတယ်ပြီးတော့ဒီလိုဒီကျွန်တော်တို့ဓာတ်တွေကိုဆွဲကြည့်နိုင်တယ်ပေါ့ဒီတက်တူးတွေရှိတာပေါ့။အဲတက်တူးထဲမှာအဲ့နေဘူးဒေါ်လာကြီးတော့ဘောင်စန်းကြီးပုံတွေတွေ့ရင်တော့အဲ့ဒါနည်းဆုံးတော့အဲ့ဒါနာရီတာမှတ်တော့တယ်
မန္တလေးမြို့မှာအခုလိုတင်ကြမှုတွေကြားမှာပဲစစ်အာဏာသိမ်းမှုဆန့်ကျင်တဲ့လက်တပြတ်ဆန္ဒပြမှုတွေလည်းရှိနေပါတယ်။ဆန္ဒပြသူတွေကိုစစ်ကောင်စီလုံခြုံရေးတပ်တွေကကားနဲ့တိုက်ပြီးဖမ်းဆီးရအပြင်ဆိုင်ငယ်စီးသူတွေကိုရှက်မပေးရင်ပြစ်ခတ်ဖမ်းဆီးတာမျိုးတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်။
အစံတိတ်တဲ့ဘိတ်နောက်ပိုင်းမန္တလေးဘက်ကလုံခြုံရေးအခြေအနေနန်းလောင်ပြပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တိုက်ပွဲသတင်းတွေဘက်ကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ကိုကန့်တပ်တို့ကြားတိုက်ပွဲတွေကပိုပြီးတော့ပြင်းထန်လာနေပါတယ်။ဒီကနေ့မနက်ပိုင်းမှာတော့မွန်ဂိုမြို့အနီးနဲ့ဖောင်းဆိုင်ဘက်မှာပါလေကြောင်းကနေတ
သတင်းတွေထွက်ပေါ်လာခဲ့တဲ့နောက်ဒီဇင်ဘာလ10ရက်နေ့မှာမုံကိုနဲ့ဖောင်းဆိုင်ဒေသဘက်တွေမှာတိုက်ပွဲတွေပိုပြီးပြင်းထန်ခဲ့တာပါ။အဲ့ဒီတိုက်ပွဲတွေဟာဒီကနေ့မှလည်းပြင်းထန်နေသေးရှိကြောင်းမုံကိုဒေသခံတူက VOA ကိုအခုလိုပြောပါဗျ။မုံကို
ကမျိုးလုံးတက်နေခင်ရယ်ကောနော်ဝါလည်းလည်းကြီးတယ်စက်တိုက်တော့မုန်းချင်းလို့တော့စက်တိုက်ကြနေရမပြတ်ဘူးပေါ့ဗျာရှင်ဘောခုတော့လင်းနေလားပြင်းနေတာပဲဗျာလင်းနေလားပြတာတော့စနေနေ့ခွဲလာဘောနော်ဟာသုံးစိမ့်မှန်ရန်ဘောနော်ဟဲ့ဒီပါအဲအဲ့ဒါကဒေးတိုင်းခွဲလာ9နိုင်နေစပြတာဘောနော်ဟာဒီမုန်းကအနည်းတော့တော့စနေနေ့စကြောတော့ပါတန်ကြတော့ဘောနော်ဟာဟာလည်းလည်းကြီးတော့တနေ့ပြောကြတယ်
ဖောင်းဆိုင်ကျေးရွာအနီးကဒေသခံတို့ကလည်းဒီနေ့တိုက်ပွဲအခြေအနေကိုအခုလိုပြောပါတယ
်။ပြင်းထန်ဖြစ်နေတဲ့ဟာမင်းရံကိုပေါင်းမှုရဲ့အဖောက်ဆန်နေတယ်။ဒီနေ့မစ်စတ်ဖြစ်တယ်။အခုထိပဲကိုလဲဟာမြောက်နေတော့ကိုပြစ်မကြတယ်။မိုးလင်းတော့စတ်ဖြစ်တယ်လို့ဒီနေ့လည်းဟာလေရင်တက်လာတာပဲအဲ့လိုလေရင်နဲ့လာပြစ်တာပဲအဲ့လိုပါ။ဖောင်းဆိုင်နဲ့လေရင်တော့မလာသေးဟာအိုးပဲပါနိုင်ကောင်းဝေတင်းကအဲ့အဲ့မှာလာပြစ်တယ်ခင်ဗျာ
။စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကမုံကိုဖောင်းဆိုင်ဒေသတိုက်ပွဲသတင်းနဲ့ပတ်သက်ပြီး VOA ကိုအခုလိုပြောပါရစေ
။ဒီနေ့ပါတော့ဆယ်ရည်နေမှာပန်လုံဘက်မှာမုံကိုပဲပေါ့နော်ပန်လုံဘက်မှာကျွန်တော်ဖြစ်ခဲ့တာရှိတယ်။ပန်လုံစခန်းရဲ့ရှေ့မြောက်ဝန်ပြီးတာ1500လောက်ပါ MND 30လောက်နဲ့ကျွန်တော်ဖြစ်ပွားခဲ့တာရှိတယ်။အဲ့ဒီဇင်ဘာလဆယ်ရည်နေမနေ့6နိုင်မှာဖောင်းဆိုင်နိုင်ရန်ရွာနီးမှာဖြစ်ခဲ့တာရှိတယ်။ဒီအဲ့ဆယ်ရည်နေမှာမကျင်ဖြစ်ခဲ့တယ်။ဒီဇင်ဘာလ7ရက်နေ့မှာမရှိဘူး။12ရက်နေ့မှာ
အော်ဖရာပါပဲ MNDA ကိုကန့်တက်ဖွဲ့ကဒီဇင်ဘာလ10ရက်နေ့တရက်ထဲတိုက်ပွဲကြီး၄ချိန်ထံမှနေဖြစ်ပွားခဲ့ကြောင်းနဲ့စစ်ကောင်စီဘက်ကလက်နက်ကြီးကြီးထောင်ထဲချီပစ်ခတ်ခဲ့ကြောင်းသူတို့ရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါဗျ။အဲ့ဒီတိုက်ပွဲတွေအတွင်းကိုကန့်တက်က6ဦးဒဏ်ရာရပြီး2ဦးသေဆုံးကြောင်းသတင်းထုတ်ပြန်ထားပါဗျ။တစ်ချိန်တည်းမှာပဲစစ်ကောင်စီဟာတရုတ်နယ်စပ်အခြေစိုက်တိုင်းဒါလက်နက်ကင်အဖွဲ့တွေနဲ့ဒီလလေလောက်မှာမိုင်းလားမြို့မှာတွေ့ဆုံဖို့ရှိကြောင်းလဲဗိုလ်ချုပ်ဇော်မင်းထွန်းကပြောပါဗျ။
ဒီဇင်ဘာလလဲလောက်မှာမိုင်းလာမှာရောက်ပိုင်းမှာရှိတဲ့အီးကိုအဖွဲ့နေတယ်ကျွန်တော်တို့ညီညာရေးညီနိုင်စွေကော်မတီနဲ့တွေ့ဆုံဖို့ရှိပါတယ်အဓိကတော့2021ဖေဖော်ဝါရီလ12ရက်နေ့က85နှစ်မြောက်ဆင်ရတုပြည်တော်စုနေ့ဖြစ်တဲ့အတွက်နိုင်ငံတော်ဝန်ကြီးချုပ်အနေနဲ့လည်းညီညာရေးလုပ်ငန်းစဉ်များတိုးချဲ့ဆောင်ရွက်ဖို့အတွက်ဘဝရချမှတ်ထားတာရှိတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ညီညာရေးလုပ်ငန်းစဉ်တွေတိုးမြင့်နိုင်ရေးအခြေခံပြကြောင်းဆွေးနွေးပွားနိုင်မှာလည်းပါ
KIA ကချင်တပ်ဖွဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့ဒီတွေးဆောင်ရင်းနဲ့ပတ်သက်ပြီးမသိရသေးကြောင်းပြောပါတယ်
။အဲ့ဒါကတော့ကျွန်တော်ကဒီဘာမှမကြားဘူးခင်ဗျာ။ကျွန်တော်တို့အခုကော်မတီကလည်းအဲ့ဒါတက်ပတ်သက်တော့ညွှန်ကြားတာလည်းကျွန်တော်စီမဘာမှမရှိပါဘူးခင်ဗျာ။ကျွန်တော်ကညွှန်ကြားတာမရှိတာနဲ့ပါပါ။ဟုတ်ကဲ့ကျွန်တော်ကတော့ဘာမှမပြောရဘူး
။ PSLF TNLA ခေါ်တောင်းပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတားအိုက်ကျော်ကတော့သူလည်းမကြားသေးတဲ့ကြောင်းပြောဆိုပြီးNDAA မိုင်းလာတပ်ဖွဲ့ရဲ့အထွေထွေအတွင်းရေးမှူးဦးကြည်မြင့်ကတော့တွဲဆောင်ဆွေးနွေးမယ်ဆိုတာကြားသိရပေမဲ့အသေးစိတ်မသိကြောင်းပြောပါရယ်တရုတ်မြန်မာနယ်စပ်ဒေသမှာ UWSA ဝါတပ်ဖွဲ့ NDAA မိုင်းလာတပ်ဖွဲ့ SSA ရှမ်းတပ်မတော်မြောက်ပိုင်း MNDAA ကိုကန့်တပ်ဖွဲ့ KIA ကချင်တပ်ဖွဲ့ TNLA တောင်းပလောင်နဲ့ AA ရခိုင်လက်နက်ကင်စတဲ့တပ်ဖွဲ့တွေကပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီFPNCC ကိုပူးပေါင်းဖွဲ့စည်းထားတာပါအဲ့ဒီအဖွဲ့ခုနှစ်ဖွဲ့ဟာ NCA အပြည့်ရဲ့စာချုပ်ကိုလက်မှတ်ရေးထိုးထားတာမရှိသေးပါဘူးလောလောဆယ်မှာတော့ကချင် KIA လက်နက်ကင်တပ်ဖွဲ့ MNDA ကိုကန့်တပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်ခင်ဗျာ
ရှမ်းပြည်မုံကုံးမြို့တော်ဝရေချောင်းကပါတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စကိုင်းတိုင်းရင်းမာပင်ဘက်ကစစ်ရေးအခြေအနေကိုတင်ပြပေးကြပါတယ်ဒီဇင်မာလ၃ရက်နေ့မနက်အစောပိုင်းတုန်းကစကိုင်းတိုင်းရင်းမာပင်မြို့နယ်ငမောင်းကျေးရွာအနီးမှာစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တို့ကြားမှာအပြန်အလှန်ပ ဒီဇင်ဘာလ19ရက်မနေ့အစောပိုင်းကစကိုင်းတိုင်းရင်းမာပင်မြို့နယ်တောင်ပိုင်းငမောင်းကျင်းလောက်ဒေသခံတွေကပြောပါရယ်ရင်းမာပင်ဒေသတွင်းစစ်သည်င်းနဲ့ဒုက္ခသည်တွေရဲ့အခြေအနေရန်ကုန်ကသတင်းပေးပို့လာတာမခင်ဖြူဖြူပြောပြပေးပါရှင်
ဒီဇင်ဘာလ17ရက်မနေ့အစောပိုင်းကစကိုင်းတိုင်းရင်းမာပင်မြို့နယ်တောင်ပိုင်းငမောင်းကျေးရွာနာမှာတန်ကြပ်ကားကနဲ့စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်တွေမိုင်းဆွဲတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်အဲ့ဒီနေရာမှာပဲပြည်သူ့ကာကွယ်ရေးတပ်တွေနဲ့အပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့တာပါ
ဒီမိုင်းနဲ့တိုက်ခိုက်တဲ့ခါမှာသူတို့ဒီစီတာတဲ့အချိန်တိုင်းပေါ့နော်အချို့ထိတိုက်ပြီးစီတာရှိတယ်နောက်တစ်ခုအဲ့ဒီအချိန်ပေါ်မှာပါတဲ့ကျွန်တော်စစ်ကောင်စီတပ်သားတွေပေါ့နော်ထိတိုက်ခံရကြဆုံးတာရှိပါတယ်အဲ့မှာသူကနှစ်ခုပေါ့နော်အဲ့ဒီဒီကာလမှာမိုင်းတိုက်ခဲ့တဲ့အပြင်ပေါ့နော်အဲ့ကြောင့်စစ်ကောင်စီချန်ကျဲပြီးတော့တက်လာတာပေါ့ဗျဒီကုန်းကြီးနေကြခင်းနေတက်လာဒီကုန်
ွေနောက်ရှာဖွေနေတာကြောင့်ကျေးရွာသားတွေအိုးအိမ်စွန့်ခွာတိမ်းရှောင်နေကြတယ်လို့စစ်ဘေးဒုက္ခသည်တို့ကပြောပြပါတယ
်။ကားရင်းနဲ့အလေကြတာလိမ့်ချတယ်။အများကြီးတော့ကြီးကြီးတွေသွားလာနေကြတဲ့အခါကျလို့ရှိရင်လို့ပြီးတော့အိမ်ကြီးများလို့ဒီကမှာမပြောင်းလဲပေါ့ဒီကမှာလည်းရှောင်နေတာ။ခက်ခဲခဲကတော့အများကြီးရှိတယ်။ဒီမှာကတော့အရှင်ပြောင်းအိပ်ရတယ်အရှင်ပြောင်းစားရတယ်။ခလိလိလည်းပါတဲ့အတွက်ကြောင့်လည်းခလိလိတွေလည်းဒုက္ခရောက်တယ်လူကြီးတွေလည်းဒုက္ခရောက်တယ်
။ငမောင်းကျေးရွာ၊လင်ငေါကျေးရွာ၊လက်တောင်ကျေးရွာ၊တရက်ကန်ကျေးရွာနဲ့မကြီးကန်ကြီးရွာတွေကရွာသားတွေပေးလို့ရကိုထွက်ပြေးနေကြတယ်လို့သိရပါတယ်။ရင်းမပင်နဲ့တဝိုက်စစ်ကောင်စီရဲ့အခုလိုထိုးစစ်ဆင်မှုများလာတာကြောင့်ဒေသခံ 19,000 ဝန်းကျင်အိုးအိမ်ဆုံးခွာပေးလို့ရကိုတင်းရှောင်နေကြတယ်လို့စစ်ရှောင်တွေကိုအကူအညီပေးနေသူတို့ကပြောပါတယ
်။ကျွန်တော်တို့ရင်းမပင်တဲ့မှာကထိုးစစ်တွေဆင်လာရများလာပြီ။ထိုးစစ်တွေဆင်လာများလာတော့ကျွန်တော်ဒီကြော်ရီတက်မင်းကပြေးလာပြီ။ဒီဆိုရင်ဒါရင်းမပင်ကတော့မှာဆောက်လာပြီ။ရင်းမတန်းတဲ့ကလင်လောက်တွေပြီးနေရပြီ။လင်လောက်တွေဒီရည်မောင်းနေပြီးရပြီခုကရွာကြီးကရွာတော့ခုစပြေးနေရတယ်လက်တောင်းတွေရှိနေတယ်ပြေးခံနေရှိနေတာဟုတ်အားလုံးပေါင်းဆိုရင်တော့ဒီညနေနေ့အရင်တော့တောင်းမျိုးတော့ရှိနေတယ်ဟုတ်တောင်းနဲ့ပြေးအောင်ကြမ်းတော့ရှိနေတယ
်စစ်တပ်တွေရွာတွေကိုဝင်လာရင်ဒေသခံတွေပြေးလို့ရကိုချက်ပြေးလိုက်စစ်တပ်တွေကရွာကနေပြန်ဆုတ်ခွာသွားချိန်မှာဒေသခံတွေပြန်လာလိုက်နဲ့အချိန်ချင်းစစ်ဘေးရှောင်နေကြရတယ်လို့လည်းပြောပြကြပါတယ်စီဘီဒုက္ခသည်တွေကိုလက်ခံချွေးမွေးစောက်ရှောက်ထားတဲ့အုံတော်ကျေးရွာကျောင်းနိုင်စီရတော်တပါကတော့ပြီးခဲ့တဲ့ရက်တွေမှာစီဘီဆောင်တွေအများပြားရောက်လာကြပြီးရေရှင်မှာစားမရိကပြက်လက်မှုနဲ့ကြုံလာရနိုင်တယ်လို့မိကြပါဗျ
။နောက်ရက်တော့ကာလာဒီမှာပြည်တော်မှာပါလာတဲ့စားမရိခါပြီးလဲဒီလိုမျိုးကျေးရွာကနေတော့ဝိုင်းဝန်းပြီးတော့စီဘီဆောင်တွေကိုပြည်မှုပြည်သူစောက်ရှောက်တဲ့ထို့သူဝဲကျော်ရည်မျိုးနဲ့ရဲ့လောက်ဆန်းမှရှိတဲ့လွာရည်အမှုမှာလာရောက်ပြီးတော့သူတို့ရဲ့ပေါ်ဒီကောင်းသားကြီးဖြစ်တဲ့သူတို့ရဲ့မယားမျိုးတို့ပေါက်ပဲပြီးမယ်လေ။လာရောက်ပို့ဆောင်ပြီးတော့အကူအညီတွေပေးတယ်။ဆိုပေတော့လေရည်ရှိမှကြရင်နည်းနည်းလေးသူပေးဆောင်တွေအတွက်စာနေရေးခါလုံလောမှုတွေနည်းနည်းလဲလာလိမ့်မယ်လို့ဒီလိုတော့သွားစားကြည့်ရအော
င်။အုံတော်ကြီးရွာမှာကစီပေးချောင်းဥယျာဉ်တစ်ထောင်လောက်ရှိပြီးအဲ့ဒီအထဲမှာနာမကျန်းဖြစ်နေတဲ့သူတွေက73ဦးလောက်ရှိပါသေးတယ်။စီပေဒုက္ခသည်တွေဒီနေ့တခြားပုံများလာနေပြီးဒီကရင်အပြင်အစားတောင်းတဲ့ကျန်းမာရေးစောင့်ရှောက်မှုတွေပါအခက်အခဲရှိနေပါသေးတယ်။လက်ရှိမှာစားသုံးစီနဲ့ဓာတ်စီတွေပြက်လက်နေပြီးစားနပ်ရိက္ခာလည်းအတော်လေးအခက်အခဲဖြစ်နေတယ်လို့အဲ့ဒီပြောမှာဆစ်ရှောက်အကူကြီးပေးနေသူတူကပြောပါတယ်
။ရွာရဲရောဘုံကြီးကျောင်းနေရောစားနေကျောင်းနေရောအကုန်လုံးအပြည့်ပါပဲမစမအောင်ဒီမှာတော့တောင်ပဲရွာမှာရောထား။စားသောက်ရတော့ရည်ကြီးဆိုတော့စဉ်မပြေနိုင်ဘူးကြ။အခုကခြီးပြတဲ့အဝါလေးခက်ခဲတွေပြုံရတယ်ကြ။စားနပ်ရိက္ခာတော့ခက်ခဲပါပဲတော်တော်လေးခက်ခဲပါပဲ
။ရင်းမပင်နယ်မှာစိတ်ဒုက္ခတွေအတွက်အလူရှင်တွေမရှိသလောက်နှဲပါနေပြီးအစားအသောက်အဝတ်အထည်အပြင်စေဝါအကူအညီတွေလည်းလိုအပ်နေတယ်လို့အကူအညီပေးနေကြသူတွေကပြောပါတယ်ရှင်
။ရင်းမပင်အနီးစစ်စင်ရေးကြောင့်ဒေသခံထောင်နဲ့ချီပြီးတော့ထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေမှတ်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအသက်ဆင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။VOA ကနေဒီဇင်ဘာလ23ရက်တနင်္လာနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15539လိုင်းဒိုမီတာ25 kHz 11803လိုင်းဒိုမီတာ32 kHz 9335တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုတင်ဆက်ပေးမယ့်အထဲမှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တက်ရောင်သတင်းလွှာမတိုင်ခင်မှာအရင်ဆုံးသတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးတော့ဆယ်လအကြာနိုင်ငံတွင်းမှာပြစ်ခတ်တိုက်ခိုက်မှုတွေကပိုပြီးတော့မှပြင်းထန်လာနေပါတယ်။အလားတူပဲဒီဆက်အာဏာရှင်ဆန့်ကျင်လှုပ်ရှားသူတွေအပေါ်မှာလည်းစစ်ကောင်စီဘက်ကအင်အားသုံးပြီးတော့နှိမ်နှင်းတာတွေပို့တိုးလှုပ်ဆောင်လာနေပါတယ်။ဒီသတင်းပတ်ရဲ့သတင်းတော်မတ်စုအစီအစဉ်မှာမယေးတနာကျော်တင်ပြထားတာနားဆင်ပါရှင
်။စစ်စာအနာတင်ပြတဲ့နောက်ဆယ်လကျော်ကြာလာချိန်မှာတော့နိုင်ငံတွင်းမှာပြစ်ခတ်တိုက်ခိုက်မှုတွေပိုပြီးပြင်းထန်လာသလိုစစ်အနာရှင်ဆန့်ကျင်လှုပ်ရှားသူတွေပေါ်ကလည်းစစ်ကောင်စီဘက်ကအင်အားသုံးပြီးတော့နှိမ်နှင်းတာတွေပို့တိုးလှုပ်ဆောင်လာနေပါတယ်။ပြည်ထဲမှာစစ်တပ်နဲ့အာဏာရှင်ဆင့်ကျင်သူတွေကြောင့်တင်းမာလာတဲ့အခြေအနေဘလောက်ထိရောက်နေပါလဲ။နိုင်ငံတကာကရောဒါနဲ့ပတ်သက်လို့ဘယ်လိုတုံ့ပြန်ပြောဆိုပါလဲ။ဒီတစ်ပတ်ရဲ့သတင်းနောက်မှတ်စုအစီအစဉ်မှာတင်ဆက်ပေးကြပါမယ်။ကျမအေးသနာကျော်ပါ။ဒီဇင်ဘာလ5ရက်တနင်္ဂနွေနေ့မနေ့ပိုင်းတုန်းကချင်းမြနိုင်မြို့နယ်ပန်းမင်ကြီးလမ်းမပေါ်မှာချစ်တဲ့ဆန္ဒပြနေတဲ့ရန်ကုန်လူထုတပိတ်စစ်ကြောင်းကိုစစ်တပ်ကကားအရှိန်ပြင်းပြင်းနဲ့ဝင်တိုက်ပြီးတော့တနက်နဲ့ပြစ်ခတ်ဖြိုခွင်းဖမ်းဆီးခဲ့ပါရဲ့။စစ်တပ်တုံးဒဘယ်ကပ်ကားတစ်စီးနဲ့ဆန္ဒပြလူအုပ်ထဲကိုအရှိန်ပြင်းပြင်းဝင်တိုက်သွားပြီးတော့လူတချို့လွင့်ဆင်သွားတဲ့ဗီဒီယိုနဲ့တပ်ပုံတွေလည်းလူမှုကွန်ရက်ပေါ်မှာပြန့်နှံ့နေပါတယ်
။ကျွန်တော်တို့ဒီဆန္ဒပြပွဲကအခုလိုလုံလိုက်နေလေရက်သွားမှာမဟုတ်ဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီနိုင်ငံကြီးကအခန်းကဏ္ဍမှာကျွန်တော်တို့လူလူတိုက်ပွဲအနေနဲ့အောင်ရှိနေဦးမှာပဲ။ကျွန်တော်တို့လူချင်းတဲ့အရာကိုကျွန်တော်တို့ကဆက်ပြီးတော့တောင်းဆိုနေဦးမှာပဲ
။နိုင်ငံကြီးကဆန္ဒပြရဲ့သူတွေကိုတပ်ဖြတ်မှုဟာအခြေခံလူ့ခွင့်ရေးကိုချိုးဖောက်မှုလွတ်လပ်စွာပြောဆိုခွင့်နဲ့ငြိမ်းချမ်းစွာစုဝေးခွင့်ကိုချိုးဖောက်မှုဖြစ်သလိုထိထိတိတိရှိကြဖို့နဲ့ဆွေးနွေးကြဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တောင်းဆိုချက်ကိုလည်းရှင်းရှင်းလင်းလင်းအာခံလိုက်တာဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျာရက်ကပြောပါရင်ဒါ့အပြင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယာယီဌာနကိုယ်စားလှယ်ရာမနာတန်ဘာလာခရစ်နန်ကလည်းမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လုပ်ရဟာလက်တင်ခံနိုင်စရာမရှိဘူးလို့ပြောထားတာပါ။တခါနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုနိုင်ငံကျယ်ကျုံးနဲ့ထောင်ထဲနှစ်နှစ်ချမှတ်ထားတဲ့ပုံမှာလဲကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့ကဝေဖန်ထောက်ပြကြပါရဲ့။အမေရိကန်သမရအင်ဂျီရောပြောခွင့်ရဂျန်ဆာကိကစစ်အာဏာရှင်ရဲ့လုပ်ရဟာမြန်မာဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုထပ်ပြီးတော့စော်ကားလိုက်တာဖြစ်တယ်လို့ပြောပါရဲ့။တိုင်းတော်လက်နက်ကိုင်တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PPSG ရဲ့ပြောရေးဆိုခွင့်ရှိသူခွန်မြင့်ထွန်းကလက်ရှိမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့သူတို့ရဲ့အမြင်သဘောထားကိုပြောပြပါရစေ
။ကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံအခြေအနေကတော့အမှောင်မိုက်ဆုံးသောအခြေအနေကိုအခက်အခဲဆုံးအကြက်တဲဆုံးအခြေအနေကိုကျွန်တော်တို့ကြောက်သွားပြီလို့အဲ့ဒီကျွန်တော်တို့ချူမြင်ပါတယ်။စစ်ကောင်စီအနေနဲ့ကဒီနေ့စီဒီလူတို့ကိုဂျန်ဒီလိုတတ်မှတ်ပြီးတော့စစ်ချင်းတွေကအကြမ်းဖက်လို့ရတယ်ပို့ပြီးတော့မှဆောင်ရွက်လာပါလေဟာကျွန်တော်တို့တိုင်းပြည်အတွက်အဖြစ်မဟုတ်ဘူးလို့စစ်ကောင်စီအတွက်လည်းထပ်ပေါက်မှုဆိုတာတော့ကျွန်တော်တို့ပြည်ပြောကြတယ်ပ
ါစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီနဲ့ဒေသခံလက်နက်ကိုင်တွေကခရီးပြင်းနေတဲ့မေလာကစတင်ပြီးတော့တိုက်ပွဲပေါင်း100ထက်မနည်းရှိလာပါပြီဒီတိုက်ပွဲတွေကြောင့်ဒေသခံ100ကျော်သေဆုံးခဲ့တယ်လို့ဒုတက်သော PNU ပြည်သူ့အင်အားစုကထုတ်ပြန်ပါတယ်ဒါပြင်ဒီမိုဆိုမျိုးနဲ့ဖဲကုံလွိုက်ကော်နဲ့ဘရူဇိုမျိုးတွေမှာရှိတဲ့လူနေအင်ဂျင်900ကျော်ပါပျက်စီးခဲ့ပါတယ်။ဒီပျက်စီးမှုတွေကဒီမော့ဆွန်မျိုးနယ်တွေမှာတိုက်ပွဲတွေစတင်ခဲ့တဲ့မေလ22ရက်နေ့နောက်ပိုင်းကလေးကမှတ်တမ်းတင်ထားတဲ့စီးရင်ဖြစ်တယ်လို့ KNL လူခွင့်ရေးအဖွဲ့ဒါရိုက်တာကိုပညာကပြောပါတယ်။ ဒီဘာရယဆောရတော့ကျွန်တော်ဟိုချလုံးပါနော်ကျွန်တော်ဒီကက်တလစ်ကနေကတော့ငါလုံးဖြစ်တယ်နေ့ချင်းစံကတလုံးပါနော်ဒါကတော့ဒီဟိုလက်နေကြီးချင်းမှာလဲဘာရယအဆောက်ဖြစ်ပါနော်ဒီချေကတော့ကျွန်တော်ရဲ့နောက်ဆုံးစီးရရကတော့ငါဒါနဲ့20နီးပါးပြည့်စုံပါနော်ဟိုနေရာနဲ့20ကျော်က ပြည်စည်းခဲ့တဲ့အစအုံပေါင်း900နီးပါးရှိသွားပြီလို့ချင်းလူခွင့်ရေးအဖွဲ့ဆေးရှာတို့ကစီရင်ထုတ်ပြန်ထားတာပါစစ်ကောင်စီဘက်ကတော့သူတို့ရဲ့အဆိုချင်းပြည်နယ်နဲ့ကယားပြည်နယ်တွေမှာအကြမ်းဖက်အဖွဲ့တွေရဲ့လက်ချက်ကြောင့်ထိခိုက်ခဲ့တယ်ဆိုတဲ့စီရင်တွေထုတ်ပြန်ထားပါတယ်ချင်းပြည်နယ်မှာလူနေအိမ်ဆယ်လုံးကယားပြည်နယ်မှာသုံးလုံးပြည်စည်းခဲ့တယ်လို့စစ်ကောင်စီဆင်မှာဖော်ပြထားတာပါ ကျွတ်ကျော်အင်အားတွေကိုအဲ့ဒီမှာအင်အားသုံးရှင်းလင်းနေတဲ့ပုံမှာကုလသမဂ္ဂလူခွင့်ရရှိတွေကဝေဖန်နေတဲ့ကြားမှာပဲဒီသမလ6ရက်တနင်္လာနေ့တော့ကတော့လှိုင်းသာရမြို့နယ်6ရက်ကွက်မှာရှိတဲ့ဝေဖြိုးဟင်းဈေးကိုဖြိုးဖျက်ပြစ်ခဲ့ပါတယ်။အဲ့ဈေးကလှိုင်းသာရမြို့စတီကလေးကရှိခဲ့တာဖြစ်ပြီးတော့ဈေးနဲ့ဈေးပဝင်းကြီးမှာရှိတဲ့နေအိမ်တွေကိုလည်းဆယ်ရက်နေရာတွေတုံးပြီးတော့ ကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံအခြေအနေရတော့အမှောင်မိုက်ဆုံးတော့အခြေအနေလို့ပြောပြရမယ်လို့စစ်ကောင်စီရဲ့စီရင်တရားဌာနကအတိပေးစာပေးပို့တာပါသူ့ချော်ရက်ွက်ဆိုမယ်လေဒီနေရာတွေကိုသူတို့ဝယ်ပြီးတော့နေထိုင်ခဲ့ရတာဖြစ်ပါတယ်နောက်တစ်နေရာကိုချက်ချင်းပြောင်းရှိဖို့အခက်အခဲတွေရှိနေတယ်လို့အဲ့မှာနေထိုင်တဲ့သူတွေကပြောပါတယ် ကျွန်တော်တို့မြန်မာပြည်သားတွေကမြန်မာနိုင်ငံမှာမြန်မာပြည်ကြီးဒီလိုရမှာလူတွေပြီးတော့မြန်မာမျိုးကနေမောင်းဖို့ရတဲ့အဆင်ကြရကြနော်ခါပြီးတယ်မြို့တော်တန်ရှင်ရေးဆိုတဲ့အကြောင်းပြခြင်းနဲ့ကျူးကျော်အင်ယာတွေကိုရှင်းလင်းနေရဟာနိုင်ငံတကာလူခွင့်ရေးဥပဒေကိုချိုးဖောက်ရာရောက်တယ်လို့ကုလလူခွင့်ရေးအရာရှိတွေကဒီရက်ပိုင်းနဲ့မှာပဲပြောထားတာပါဒါတွေကိုချက်ချင်းရက်တက်ဖို့လဲသူတို့ကတောင်းဆိုထားပါတ ဒီလိုမျိုးပြည်တွေမှာဒုက္ခပေါင်းစုံနဲ့ရင်ဆိုင်နေရပေမဲ့လေစစ်ကောင်စီနဲ့အာဏာရှင်ဆန့်ကျင်သူတွေကပြည်ပခါတွေကတော့ပြီးဆုံးသွားမယ်ပုံမတွေ့ရပါဘူးရှင်ဒီမှာဤသနာကြောပါ
မြန်မာနိုင်ငံတွင်စစ်တပ်ကနေအာဏာသိမ်းပြီးတော့ဆယ်လအကြာဆစ်အာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေနဲ့ပတ်သက်လို့ဒီသတင်းမဲ့ရဲ့သတင်းနောက်မှတ်စုအစီအစဉ်မှာမဲအေးတနာကျော်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါမယ်အိန္ဒိယနိုင်ငံမှာပြီးခဲ့တဲ့နှစ်အတွင်းအတည်ပြုခဲ့တဲ့လယ်ယာဉ်ဥပဒေတွေကိုပြန်လည်ရုပ်သိမ်းရေးလယ
India led Marie, Denita, Sanabia, where we go, Sontape, Bigere, Seniniga, Salu, Tani, Piani, Chavari, Bigere, Nika, Dibuke, Zigue, Siwayego, Uzape, Bibin, Piamle, Yijang, through Lea Mine, the Mui Wanjan, Bo, Tibala, Met Ye, Suye, Jene, led Marie, Muro, Dilie, Wibi, Lama, Jirima, Sakanta, Chepio, Satabi, Denelong, Sanabia, Chalaba. When you don't arrange Ramudi Suyaga, Sanapia to read down so Tedrigo, Shasha Baba shall be gappy, lay am ye ude, don't go, yo dimbo, some pia kerajao, let the madri ye, umbule chipari. Banjatineka let the ma, cani singaro, Suyago, Jesu de Made. ဘေးစကားနဲ့သာဒီယမင်္ဂမလင်းကြီးဘောတခုရှင်ကျွန်တော်တို့တောင်းဆိုချက်တွေကိုအစိုးရကသဘောတူလိုက်လို့ကျင်းပ်ပါတယ်အခုတော့အိန္ဒိယရောက်မှကြောင့်ပြန်ပါပြီစိတ်ကတော့အလုံးနဲ့တသားတွေရှိနေသေးပါတောင်းဆိုချက်တွေရခဲ့တဲ့အတွက်မိုဒီကိုရောအစိုးရကိုရောကျေးဇူးတင်ပါတယ်ဒီ 2021年7月6日 အစိုးရကထိန်းချုပ်တဲ့လေယာထွက်ကုန်ဈေးကွက်တွေမှာပုဂ္ဂလိကကုမ္ပဏီတွေဝင်ရောက်လုပ်ကင်ခွင့်ပြုဖို့ရည်ရွယ်တာဖြစ်ပါတယ်။အိန္ဒိယလူဦးရေတန်1300ကျော်ထဲမှာ3ပုံ2ပုံကလေယာလုပ်ငန်းကိုမှီခိုလုပ်ကင်စားတောက်ကြတာဖြစ်ပါတယ်။ Pupin down lay it to Ubidi, Lua Delu, Suyaka, Piovi Mele, Ledama Rigaro, Siboye, Long Angi, Rie, Chele, Kayame, Yego, Suyin Town, Piosu, Santin Chara, Pipari. A Kuro, Winjito, Narendra Moody Becca, Ledama Ri, Downsuche, Dai, Ubidi, Drigo, Yotimbo, Noen Bala, Sakoyani, Tauchani, Ma, Sumpia, Chinabari. ဒီဆုံးဖြတ်ချက်အပေါ်မှာလည်းသတိထားနေကြသူတွေရှိပါတယ်။ဒီစကေပလဟန်မတိဟောကတဲ့နိုင်ငံရဲ့ဝန်ကြီးချုပ်လောက်တာမှာသူကအာနာရှင်တယောက်လို့ပြုမှုဖြစ်ပါတယ်။လေသမားတွေကိုအကြမ်းဖက်ဝါဒီတွေပါကစ္စတန်တွေနဲ့တခြားနာမည်မျိုးစုံသုံးလုံးခေါ်ပါတယ်။ကျွန်တော်တို့ဟာဒီလိုလူတွေလို့သူကယူဆခဲ့ရင်ဘာကြောင့်ရှုံးပေးခဲ့ရသလဲဆိုတော့ရွေးကောက်ပွဲတွေကနီးလာပြီလေတဲ့။ဒီကနေ့အမျက်ထုတ် ဒီမိုကရေစီကိုကယ်တင်လိုက်တာလို့ပြောပါတယ်ကျွန်တော်ကစမ်းနဲ့ချုပ်ပြီးအော်ပြည်သူအရှော်မပေးတိုက်ခိုက်ခဲ့မှုဟာလူလူရှိမှဥညွတ်ခဲ့ပါပြီတဲ့ဒီလက်သမားတွေဟာဒီမိုကရေစီကိုကာကွယ်ခဲ့တာပါဒါဟာဒီမိုကရေစီမဟုတ်ဘူးဆိုရင်ကျွန်တော်တို့အနေနဲ့လှုပ်ရှားတောင်းဆိုခွင့်သာမရှိဘူးဆိုရင်အခုလိုအောင်ပွဲခံနိုင်မှာမဟုတ်ပါဘူးတဲ့ လေသမားတွေရဲ့တနည်းကြားဆန္ဒပြပွဲကပြင်းထန်တဲ့ရာသီဥတုထံနောက်ကိုဗစ်-19ကပ်ရောဂါတံအပြင်ဒေလီမြို့တော်အပြင်မှာဖြစ်သလိုနေထိုင်ပြီးဆန္ဒပြခဲ့ကြရတာမှာတောင်းဆိုချက်တွေမရခင်တေဆုံးခဲ့ရသူတွေလည်းရှိပါတယ်။အောင်မြင်ခဲ့ချိန်မှာတော့ဆန္ဒပြပွဲမပြီးခင်တေဆုံးခဲ့ရသူတွေကိုပြန်ပြောင်းအောင်မိကြပါတယ်။
ဒီက45ရာသာဟေဂါစကာဝီဆာတာစိတ်တောက်ပြီးဆေးရုံလျှောက်သွားခဲ့တဲ့အသက်45နှစ်အရွယ်လေသမားတယောက်ကဆန္ဒပြပွဲမအောင်မြင်မချင်းမပြန့်နဲ့လို့သူ့ရဲ့နောက်ဆုံးအချိန်မှာပြောခဲ့တာကိုသတိရနေစေပါလို့သူကပြောသွားတာပါ။
စားတဲ့ကြပ်စားလုံးဘောတက်စီတော့စပိုင်းမှာတိတ်ပြီးတော့ခက်ခဲပါတယ်တဲ့အင်္ဂါမရှိလို့ဒါပေမဲ့အလှူရှင်တွေကလှူချလို့ယာယီအင်္ဂါတချို့စောင့်နိုင်ခဲ့တယ်အင်္ဂါသေးသေးလေးမှာလူတရာတရာ90လောက်အတူမျှဝေတုံးခဲ့ချရပါတယ်တဲ့အခုတော့မိုဒီကဥပဒေတွေကိုပြန်ရုပ်သိမ်းလိုက်ပြီဆိုတော့အားလုံးပဲပျော်ပျော်ရွှင်ရွှင်နဲ့အင်ပြန်ချပါတော့မယ်လို့သူကပြောသွားတာပါ လေယာဉ်ဥပဒေတွေကိုရုပ်သိမ်းရေးဥပဒေချက်တစ်ခုကိုလည်းလွှတ်တော်မှာနိုဝင်ဘာလ30ရက်နေ့ကအတည်ပြုလိုက်ပြီဖြစ်ပါတယ်။ဒါပေမဲ့လည်းလေသမားတွေကဆန္ဒပြတဲ့နေရာတွေကနေချက်ချင်းမပြောင်းချသေးပဲဆန္ဒပြသူတွေအပေါ်ရာဇဝတ်မှုဆွဲချက်တွေရုပ်သိမ်းပေးရလို့ကိစ္စတွေကိုထပ်ပြီးတောင်းဆိုခဲ့ကြပါတယ်။ လေသမားတွေရဲ့ဒီတောင်းဆိုချက်တွေကိုတုံ့တက်ဖို့အစိုးရကကော်မတီတစ်ခုကိုပြီးခဲ့တဲ့ကြာသပတေးနေ့မှာထပ်ပြီးတော့ဖွဲ့စည်းပေးခဲ့ပါတယ်။ ဒါပေမဲ့လည်းအချက်မှတ်မှုတွေပေါ်ပေါက်ခဲ့တာမျိုးလည်းရှိပါတယ်။ဇန်နဝါရီလ26ရက်နေ့မှာလေသမားတွေကနယူးဒေလီရဲ့သမိုင်းဝင်နှစ်ပေါင်း400တက်တန်းရှိတဲ့ရက်ဖို့ဒ်ရှေးဟောင်းခန္ဓာကိုစီးနင်းဝင်ရောက်ခဲ့ကြတာမှာအနည်းဆုံးလေသမားတဦးသေဆုံးပြီးအများအပြားဒဏ်ရာရခဲ့ပါတယ်။ပြီးခဲ့တဲ့တနှစ်တာကာလဆန္ဒပြပွဲတွေအတွင်းတည်ထောင်ကြံစီမှု စောင်းတွင်ရာသီဥတုနဲ့ကိုဗစ်-19ကပ်ရောဂါတွေအတွင်းဆန္ဒပြသူ900ကျော်တည်ဆုံးခဲ့ရတယ်လို့လေသမားကောင်းဆောင်တွေကပြောဆိုပြီးအစိုးရဘက်ကမိသားစုတစုကိုဒေါ်လာ8000လောက်ရွေကြေးပေးဖို့လဲလေသမားကောင်းဆောင်တွေကတောင်းဆိုနေကြတာဖြစ်ပါတယ်ရှင်။ မကြခင်မှာတော့တက်တက်ရောင်သတင်းတော့အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမှာတော့တင်ထောက်ကူဆက်ရုပ်ကလေးတွေအကြောင်းကိုပြောပြထားပါတယ်။မြန်မာနိုင်ငံမှာစစ်ပွဲတွေကြောင်းထွက်ပြေးနေကြရသူအပါအဝင်အကူအညီလိုအပ်နေတဲ့သူတွေကို
ကိုညီဖို့အတွက်ရမုံငွေရှာတဲ့အွန်လိုင်းလေလံပွဲကိုနိုင်ငံတကာရောက်နေတဲ့အနုပညာမြန်နိုးသူတွေကစီစဉ်ပြုလုပ်ခဲ့ကြပါတယ်မြန်မာနိုင်ငံနဲ့နိုင်ငံတကာကအနုပညာရှင်တွေရဲ့ပကြီးပပုအဆိုအကအနုပညာဖန်တီးမှုမျိုးစုံကိုအွန်လိုင်းပေါ်မှာဘယ်လိုပုံစံနဲ့လေလံဆွဲတယ်လဲဆိုတာကိုမဆုမြတ်မုံကဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်
COVID ကရောဂါဖြစ်နေခြင်းနဲ့ဆရာနာတိမ်ထားချိန်မှာပွဲထုတ်ပြသဖို့ခက်ခဲနေတဲ့မြန်မာနိုင်ငံကအနုပညာဖန်တီးမှုတွေကိုနိုင်ငံတကာရောက်အနုပညာမြန်နိုးသူတွေကစုစည်းပြီးတော့အွန်လိုင်းပေါ်မှာလေ့လံတင်ရောင်းချပွဲလုပ်နေပါတယ်။ပကြီးဘဝတာမကအစုအကစတဲ့အနုပညာဖန်တီးမှုမျိုးစုံကိုစုစည်းပြီးတော့တချို့က American ပြည်ထောင်စုနယူးယောက်မြို့ကဂျိမ်းလွန်ဘတ်ဂယ်လာရီပြကမှဒီဇင်ဘာ9ရက်ကနေ့အထိပြသခဲ့ပါတယ်။တချို့ကိုအွန်လိုင်းပေါ်မှာလေ့လံဆွဲရောင်းချရမုံငွေရှာနေတာဖြစ်ပါတယ်။
အခုလိုအနုပညာရှင်တွေရဲ့အနုပညာပုံစံအစုံကိုအွန်လိုင်းမှာရှောင်ချတဲ့လေလံပွဲဘယ်လိုဖြစ်လာတယ်လဲဆိုတာကိုအွန်လိုင်းလေလံပွဲကိုစီစဉ်သူတယောက်ဖြစ်တဲ့စုကအခုလိုပြောပြပါဗျာ။အဓိကမှဒီမှာကိုဗစ်ကြောင့်မို့လို့ဒီဆက်အနာရှင်ကြောင့်မို့လို့အရင်များကြီးပဲအလုပ်ကနေထိခိုက်တယ်။တော်တော်များများမှာလည်းစာဝင်တွေခက်ခဲလာရေပေါ့နော်။အထူးသဖြင့်အနုပညာလက်ရာရေဆို လက်ရောက်ချမှတ်ပြဟန်အောင်ဖြစ်နေရေပေါ့နော်အဲ့တော့ကျွန်တော်တို့အဓိကအဲ့ဒါကိုအကောင့်ဖက်ဖို့ပေးခြင်းနဲ့တကယ်သူတို့ရဲ့အနုပညာတန်ဖိုးရေကိုကမ္ဘာစကြာချင်းရေးရဲ့ချက်နဲ့စတော့ဒီမှာဒီထဲမှာရှိရဲ့အနုပညာသမားတို့ရောဆက်သွယ်ပြီးတော့သူတို့စီကနေပြီးတော့မှအပေါ့နော်ဒီသမားတို့ကိုယုံကြည်ပြီးတော့ဒီနိုင်ငံသားမှာဟိုပို့ပြီးတော့ရောင်းပို့ဖို့လက်ခံတဲ့သူတွေကိုသမားတို့ကစတင်ပြီးဆက်
ဒီအချက်အလက်တွေကလည်းအဲလေစုတန်းစနာရရှိရခါကြောင့်မလို့ကျွန်တော်ကအွန်လိုင်းဖောင်နဲ့လူချင်းတဲ့သူတွေလူလို့ရအောင်လို့လည်းဒီ
ဒီအနာရှင်စကြံရင်မှာပါတဲ့သူတွေအချင်းချင်းယုံကြည်မှုလိုပဲပြောမှာပေါ့နော်အကုန်လုံးကဟိုတရာတရားလည်းထက်တန်တယ်ယုံကြည်ကြည်နဲ့ပဲသူတို့ရဲ့လက်ရာကိုလှူတန်းပြီးတော့ဒီလေလံဆွဲခွင့်ကိုပြုတ်ရခါကတော့တွေ့ရတယ်ပေါ့နော်ခါကြမှာအရင်လဲအံ့ဩမိရဲ့အဲ့ဒါကိုတော့အကုန်တော်တော်လေးလဲဟိုလေးစားပါရအကုန်အဲ့အနုပညာရှင်တွေကိုတို့မျိုးလှူဒါန်းတဲ့အနုပညာရှင်တွေအကုန်လုံးကိုလည်း အနုပညာလို့ပြောခါမှာတကြီးတစ်ခုလည်းမဟုတ်ဘဲနဲ့ဒီဘဘူးလက်ရပါမယ်အဆိုးလက်ရပါမယ်အကလက်အလိုလက်ရရရှိမယ်ပေါ့နော်ဆိုတော့ကျမတို့ကအဲ့နဲ့ဒီအကုန်လုံးပေါ့နော်သူတို့ဟိုနှစ်သက်တဲ့သူတို့ဟိုကျွမ်းကျင်တဲ့အနုပညာကိုကျမတို့ဆီမှာ
ညမာရည်ရဲ့ဒီဖန်တီးမှုပေါ့နော်များသောအားဖြင့်ကတော့ညမာအနုပညာရှင်ရဲ့ဖန်တီးမှုတွေကိုအခုလိုမျိုးအွန်လိုင်းကနေလုပ်မယ်ဆိုပြီးတော့မိတ်ဆက်တဲ့အခါမှာကိုဟိုလူတွေရဲ့စိတ်ဝင်စားမှုတုံ့ပြန်မှုဟာရောဘယ်လောက်ထိအားရတယ်လို့ပြောနိုင်လဲပါလို့ဆိုတော့ဟိုအွန်လိုင်းပေါ်မှာဒီလိုလေလံပွဲလုပ်တယ်ဆိုတော့နည်းနည်းလေးညမာတွေအတွက်များစိတ်နေသလားအဲ့ဒီပေါ်မှာတုံ့ပြန်မှုဘယ်လိုရှိ
online registration male, the change of registration of the account of
ကျွန်တော်ပြောမှာစုပြောသလိုပေါ့နော်ပကြီးပဖူးအစုအကအမှုပညာပေါင်းစံမျိုးစုံပေါ့အဲ့ဒါတွေကိုအရင်စုဆောင်နေစုဆောင်ပြီးတော့မှဒီပွဲလုပ်တဲ့နေ့မှာ
online ပေါ်ကနေပြရတဲ့ခါကျတော့ဘယ်လိုမျိုးဟိုဆွဲဆောင်နိုင်အောင်လုပ်ထားပါလဲရှင်ဟုတ်ကဲ့ဟုတ်ဒါပေမဲ့အရင်ကောက်မှာရဲ့မှာဒီမေးခွန်းကဘာပဲမတူးဘူးပေါ့နော်လူကိုယ်တိုင်လာကြည့်ရတဲ့ဒီ online ပေါ်မှာဆိုတော့ကျွန်တော်ကနှစ်ပိုင်းတော့နှစ်မျိုးတော့လုပ်ထားပါဘောတမတခေါ်တော့လူတွေကိုယ်တိုင်ကြည့်လို့ရအောင်လို့ New York ကဂယ်လရီမှာလုပ်ထားတာဒါတော့လူတိုင်းလူတွေလာကြည့်လို့ရတယ်ပေါ့
ကျုံမျိုးကြည့်လို့ရမယ်ပြီးတော့နော်ဒရက်ရှင်နဲ့စောင့်ကြည့်လို့ရမယ်ဒီအဗန့်တက်ကနော်လော်ဂျီပေါ့နော်အွန်လိုင်းတက်ကနော်လော်ဂျီကိုသုံးပြီးတော့အကျွန်တော်အကျိုးစားပြီးအကောင်းဆုံးပြင်ထားပါတယ်ဟုတ်ကဲ့ဟိုအကကြီးဒီအဆိုတွေကိုလောက်အဲ့တော့ရီကော်ဒင်းကပို့ထားတဲ့အချိန်မှာရတာကိုခန်းစားလို့ရပါတယ်ရှင်နောက်တစ်ခုကကြတော့ဒီလေလံပွဲပေါ့နော်အွန်လိုင်းပေါ်မှာလေလံပွဲလုပ်တယ်ဆိုတ
ကျွန်တော်တို့တိုင်းပြည်နိုင်ငံအခြေအနေရတော့အမှောင်မိုက်ဆုံးတော့အခြေအနေလို့တခါရဲ့ဖွင့်ချထားလိုက်တယ်ပေါ့နော်အဲ့တော့ဒီတို့ကချက်ချင်းဒီဈေးကိုပေးစရာမလိုဘူးသူကြည့်လို့ရတယ်ဒါပေမဲ့ချက်ချင်းပေးခြင်းလည်းရတယ်ပေါ့နော်ဒါပေမဲ့ဆက်စာချင်းခေါ်စေရတော့ကျွန်တော်တို့ပုံတပုံချင်းစီအနုပညာပစ္စည်းတစ်ခုချင်းစီအောက်မှာကျွန်တော်တို့ထည့်ထားခေါ်စေလို့တော့ဟိုကျန်ချင်းစီကိုချပေးထားတယ်အဲ့ เดี๋ยวเราจะมาดูว่าเราจะมาดูว่าเราจะมาดูว่าเราจะมาดูว่าเราจะมาดูว่าเราจะมาดูว่าเราจะมาดูว่าเราจะมาดูว่าเราจะมาดูว่าเราจะมาดูว่าเราจะมาดูว่าเราจะมาดูว่าเราจะมาดูว่าเราจะมาดูว่าเราจะมาดูว่าเราจะมาดูว่าเราจะมาดูว่าเราจะมาดูว่าเราจะมาดูว่าเราจะมาดูว่าเราจะมาดูว่าเราจะมาดูว่าเราจะมาดูว่าเราจะมาดูว่าเราจะมาดูว่าเราจะมาดูว่าเราจะมาดูว่าเราจะมาดูว่าเราจะมาดูว่าเราจะมาดูว่าเราจะมาดูว่าเราจะมาดูว่าเราจะมาดูว่าเราจะมาดู ဒီ17ရက်နေ့အာရှင်းနိုင်အီစတန်တိုင်းမြန်မာလိုဆိုရင်တော့16ရက်နေ့အာမနက်ရှင်းနိုင်မှာပြီးမယ်ပေါ့နော်အဲ့မှာကျမတို့ကဈေးတွေအကုန်လုံးအပြီးချက်ပြီးတော့အများဆုံးဈေးခေါ်ထားတဲ့သူကိုကျမတို့ကဝင်လာလို့တတ်မှတ်ပြီးတော့အဲ့လူကိုဟိုနဲ့ဆက်တွေ့ပြီးတော့ဒီပကြီးပို့ဆောင်ရေးနှုတ်ပညာဟိုပေါ့နော်ဒီရောင်းဝယ်ဖို့ကိုစပြီးဆွေးနွေးတော့မှာပါဟုတ်ကဲ့ ပေးနိုင်ငံကပဲဖြစ်ဖြစ်အင်တာနက်အွန်လိုင်းပေါ်မှာအားလုံးချိတ်ဆက်နိုင်တဲ့ခကြီးမှာနှုတ်ပညာကိုအသုံးချပြီးတော့မြန်မာနှုတ်ပညာရှင်တွေရဲ့လက်ရာတွေကိုပွဲထုတ်ဖို့စိတ်ကူးရခဲ့တာဖြစ်တယ်လို့လည်းလေးလံပွဲစီစဉ်သူစုကပြောပါတယ်အခုလိုနှုတ်ပညာလက်ရာတွေကိုအွန်လိုင်းလေးလံပွဲလုပ်တဲ့အတွက်အကျိုးအမြတ်တွေအများကြီးရပါတယ်တဲ့ဒီလိုမျိုးအွန်လိုင်းအင်ကန်လုပ်လိုက်ရတဲ့ကြောင့်မို international target audience ကို ထားလာ နိုင် တယ် တကယ်တော့ မြန်မာ ပြည် ကို လည်း ချစ် တယ် မြန်မာ ပြည် လည်း ကူးကျင် တယ် ပေမဲ့ ဘလို့ ကူး အောင် လည်း မ သိ နေ ရဲ့ နိုင်ငံ သားသား ဟို နိုင်ငံ တကာ မှာ ရှိ နေ တွေ့ အတွက် လည်း ဒါက သူတို့ အတွက် ဟို ကို လည်း ဟို အနု ပညာ ပစ္စည်း ကို မြင် နိုး ပစ္စည်း ကို လည်း ရ လှူတာ လည်း ဖြစ် တဲ့ အတွက် ကြောင့် မလို့ ဒါ benefit ကတော့ အများ ကြီး ပဲ ရှိ ရဲ့ လို့ ကျွန်တော် တို့ မြင် ပါတယ်
လေးလံပွဲ မှာ ရောင်း ရ တဲ့ ငွေ တွေ ကို မြန်မာ နိုင်ငံ က အကူအညီ လိုအပ် နေ တဲ့ အမှု ပညာ ရှင် တွေ စစ် ဘေး ဒုက္ခ တွေ တွေ နဲ့ တခြား အထောက် အပံ့ လိုနေ တွေ ကို ကူညီ သွား မှာ ဖြစ် တယ် လို့ ပြော ပါ တယ် betterbarma.org website နဲ့ artists against tyranny ဆိုတဲ့ facebook စာမျက်နှာတို့မှာ အမှု ပညာ လက်ရာ တွေ ကို ခန်းစား နိုင် ပါတယ် ရှင် ကျွန်မ အစွန်မြတ်ပါ
online ပေါ်က အနု ပညာ ပစ္စည်း လေးလံပွဲ တွေ အကြောင်း မဆု မြင့်မွန် ရဲ့ blogger တွေ ပြောသမျှ အစီအစဉ် မှာ တင်ဆက် ထားတာ ကို နားဆင် ခဲ့ ရတာ ဖြစ် ပါတယ် ရှင် အခု ဆက် ပြီး တော့ တက်တက် ရောင် သတင်း လွှာ အစီအစဉ် ကို နားဆင် ရ ပါမယ် အနု ပညာ လောက က သတင်း တူတူ ထထွာ လေး တွေ ကို စူးစီး ပြီး တော့ မရေး သန္တာ ကျော် က တင်ဆက် ပေး ထား ပါတယ်
မင်္ဂလာ ပါ ရှင် အားလုံး စိတ်လက် ပျော်ရွှင် ပေါ် ပါကြ ပါ ရှင် ကမ္ဘာရဲ့ချင်းမှုရည်စည်းမှာခက်ဆားနေတာတွေ သူတို့ဒီစာမျက်နှာကိုတင်တဲ့အခါအကြောင်းအရာတွေကိုမြင်အောင်လို့သူတို့ကိုဖောလို့လောက်ကြသူစုစုပေါင်း126တန်းကျော်ပါပြီ။တင်းနှင်းလာနေဒီဇင်ဘာလ6ရက်နေ့မှာ
Instagram
လူသုံးများတဲ့လူမှုကွန်ရက် Facebook စာမျက်နှာလိုမျိုးနောက် Telephone App တစ်ခုဖြစ်တဲ့ Weverse မှာလည်းတခြား K-pop နာမည်ကြီးတို့လိုပဲ BTS ကသူတို့ရဲ့ပရိသတ်တွေနဲ့အဆက်အသွယ်လုပ်ဖို့တုံ့ပါတယ် တချိန်တည်းမှာပဲ BTS အဖွဲ့သားတွေကအခုအားလည်းရရတယ်မှာရရှိအနားယူမယ်လို့တင်းငွေတွေကပဲကြေညာသွားတာပါ BTS အဖွဲ့ကနိုဘင်မာလကုန်မှာနှစ်ရက် ဒီဇင်ဘာလအစမှာနှစ်ရက် အမေရိကန်ပြည်အောင်စုမှာဖျော်ဖြေပွဲကျင်းပသွားပြီးတဲ့နောက်အခုလိုပြောသွားတာပါ တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်မှာမလချင်ပါမယ်ဖျော်ဖြေပွဲအတွက်လည်းပြင်ဆင်ဖို့ပြီးတော့သူတို့အဖွဲ့အတွက်စာမျက်နှာအသစ်ဖြစ်စေမယ့်တေးတပြားအသစ်တွေလည်းစပြီးတော့လုပ်ဖို့အတွက်ဒီ Holiday မှာနားမယ်လို့ Big Hit Music ကပြောပါတယ်။BTS အဖွဲ့ကကိုဗစ်ကပ်ဘေးကြီးစဖြစ်တဲ့ 2020 အစပိုင်းကနေကကမ္ဘာလှည့်ဖျော်ဖြေပွဲတွေနားထားပြီးတော့ online ဖျော်ဖြေပွဲတွေပဲလုပ်နေခဲ့တာကနေအခုနောက်ဆုံး Los Angeles မြို့မှာဖျော်ဖြေပွဲကိုပထမဦးဆုံးပြင်ချင်ပါတော့သူတို့ပြည်သက်တွေအထူးအားပေးခဲ့ပါတယ်။ အခုသူတို့က See You in Seoul March 2020 ဆိုးမျိုးတော်မှာမလ 2022 မှာတွေ့ကြမယ်လို့ Twitter မှာရေးထားပါတယ်ရှင် Took my crew to Japan, party like Kardashians. Took my besties to LA, where the girls like to flex. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find it. ဒီ တက်တဲ့ရောင်းတွင်လောအစီအစဉ်ကို Radio မှာ အပတ်စဉ် တနင်္လာညနေ့ အင်္ဂါမနေ့ အစီအစဉ်တွေမှာ ထုတ်လွှင့်ပေးနေပါတယ်ရှင် ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ် VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင် ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်
မရေးသနာကျော်စီစဉ်တင်ဆက်ပေးခဲ့တဲ့တက်တက်ရောက်သတင်းလောအစီအစဉ်ကိုနားဆင်ရှုစားခဲ့ရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အပတ်စဉ်အစီအစဉ်တွေကိုမနေ့ပြန်အင်္ဂါမနေ့ခင်းမှာလည်းတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ကျမတို့ VOA ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေသတင်းတွေနဲ့ပတ်သက်လို့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ
bamis@voanews.com ကိုပေးပို့နိုင်ပါတယ်ရှင်။မကြခင်မှာအစီအစဉ်၄အဆုံးသက်တော်မှာမို့တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကတလှည့်ပြောပြပေးပါမယ်ရှင်။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုဆွတ်ဆွထားတဲ့အမှုတွေကတဘာဝဘေးအမှုစစ်ဆေးဖို့ဒီကနေ့နေပြီးတော့အထူးတရားရုံးမှာခေါ်ယူခဲ့ပေမဲ့တက်တဲ့ထွက်ဆိုမဲ့သူမလာနိုင်တဲ့ကြောင့်တရားရုံးချင်းထပ ဒီနေ့ကျွန်တော်တို့ဒိုင်းပြည်နိုင်ငံအခြေအနေရတော့အမှောင်မိုက်ဆုံးတော့အခြေအနေလို့ပြောပါမယ်။တက်တည်ဖြစ်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုစစ်ဆေးဖို့ရှိရမှာရုံးကြီးကိုလာရောက်ထွက်ဆိုခွင့်မရဘူးလို့သိရပါတယ်။လာရောက်ထွက်ဆိုဖို့ကာယကံရှင်ဒေါက်တာဇော်မြင့်မောင်ကလက်ခံထားပေမဲ့သူ့ကိုထိန်းသိမ်းထားတဲ့ထောင်အာဏာရင်ကခီးတွန်းလာခွင့်မပြုခဲ့ဘူးလို့သိရပါတ ကျွန်တော်တို့တိုင်းပြည်နိုင်ငံအခြေအနေအရအောင်မှောင်မိုက်ဆုံးတော့အခြေအနေလို့ပြောရတယ်အခုညီတယ်မပေးနိုင်အောင်အာဏာသိမ်းစစ်ကောင်စီကပိတ်ဆို့နေတယ်လို့လူ့အခွင့်အရေးလေလာဆောင်ကြည့်ရဖွဲ့ရှုံးမရိုက်ဝက်ကတင်ပြချက်ထုတ်ပြန်လိုက်ပါတယ်လူနေတဲ့သူတွေစီအခုညီတယ်ရောက်နိုင်အောင်ခွင့်ပြုဖို့ကုလသမဂ္ဂအာဆီယံနဲ့အစိုးရတွေဟာစစ်ကောင်စီကိုဖိအားပေးတဲ့နယ်လို့လည်းအချဝလူကတိုက်တွန်း Bangladesh နိုင်ငံ မှာ ရှိ တဲ့ Rohingya ဒုက္ခ သည် စခန်း တွေ ကို ဒီ ကနေ့ ဒီဇင်ဘာ လ 13 ရက် က နေ 19 ရက် နေ့ ထိ တွား ရ မှာ ဖြစ် ကြောင်း ကုလသမဂ္ဂ က ဒီ ကနေ့ ကြေညာ ချက် ထုတ် ပြန် ပါတယ် လူခွင့် အထုက ကိုယ်စားလှယ် Tomen Thu ဟာ Bangladesh နိုင်ငံ မြို့ တော် Dhaka ကို ဒီ ကနေ့ ရောက် ရှိ သွား ပြီး အဲ့ ဒီ က နေ့ မှာ Caucasus ဘဇာ မှာ ရှိ တဲ့ Rohingya ဒုက္ခ သည် စခန်း တွေ အပြင် မကြ သေး ခင် က Rohingya တွေ ရွှေ့ ပြောင်း နေ ထိုင် ကြ တဲ့ Basan Cha Chon တို့ ကို တွား ရ မှာ ဖြစ် ပါတယ် ခီးစဉ် တွင် Bangladesh အစိုးရ တာဝန် ရှိ သူ တွေ ကုလသမဂ္ဂ
တင်းနာနေအတွက်နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Peter Elias နဲ့ Jonathan Kamin တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီကနေ့ညအတွက်အစီအစဉ်မှုဖြစ် W တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေအခုထုတ်လင်းပေးခဲ့တဲ့အတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတလဲပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOE ကိုနားတော်တော်ဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပရာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်။
This program has